Welcome to the Voice of America in Burmese.
Mingala ni thi sa ma tora shin ni pyo shwin nai ja ba de kana. Bio American dan ye 2018 khu ne Ogula 19 ye tinung ni ni manak khen season ni go American bi rong su Washington DC myo do ga ni line no meter 2440 51 do ga ni dai yai na sin nai de lo bio ye Facebook sa myin na ga ba dai yai thon lwin pe ni ba bi kya.ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝယူတင်ဆက်သွားမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုမန်ရင်ချင်းနိုင်နေကျွန်တော်ကြော်သိမ်းပြောပြမှာပါဂွယ်လွန်သူကုလသမဂ္ဂအတွင်းမူကြောင်းကိုဖီအန်နန်ကိုကဘာကြီးပို့ပြီးငင်းချမ်းသားရဝါပြောရေးဆွမ်းဆန်းတမန်လှူဆောင်ခဲ့သူအဖြစ်ချီးကျူးပြောဆိုကြပါတယ်နိုင်ငံတော်တမန်ငယ်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဩဂုတ်19ရက်ဒီကနေ့ကနေ22ရက်နေ့ထိစင်ကာပူနိုင်ငံကိုလူသဘောခီးစဉ်နဲ့တွားရောက်မှာဖြစ်ပါတယ်အစ္စလမ်ဘာသာဝင်တွေရဲ့အထွတ်အမြတ် Hajj ဘာသာရေးပွဲတော်ဒီကနေ့စတင်ပြီဖြစ်ပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။မြန်မာနိုင်ငံရဲ့ရေခိုင်ပြည်နယ်အကြံပေးကော်မရှင်ဥက္ကဋ္ဌမစ္စတာကိုဖီအာနန်ဟာခဏတာနာမကျန်းဖြစ်ပြီးမမျှော်လင့်ပဲကွယ်လွန်သွားပါတယ်
။ The commissioner would sometimes begin to doubt himself, you know, whether he had gone too far.In his
role လူအခွင့်အရေးမဟာမင်းကြီးဇိုင်းဟူစင်ရဲ့ပြောခွင့်ရအမျိုးသမီးရာဗီနာကကိုဖီအာနန်နဲ့ပတ်သက်လို့ဘယ်လိုအကြောင်းအရာတွေပြောပြမှာပါလဲသတင်းတွေပြီးမှစောင့်မျှော်နားဆင်နေပါတယ်တခါကျင်းပပြီးသွားတဲ့ကုလသမဂ္ဂရဲ့ဒီကမ္ဘောဒီးယားနိုင်ငံရဲ့ရွေးကောက်ပွဲဟာယုံကြည်စရာမကောင်းဘူးလို့ကုလသမဂ္ဂကပြောကြားလိုက်တဲ့သတင်းကိုလည်းတင်ပြပေးဖို့ရှိပါတယ်အခုအရင်ဆုံးတော့သတင်းကနေမနက်ခင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မန်းအင်ဂျင်နိုင်တို့ပြောပြပေးပါအောင်ဗျာ
ကုလသမဂ္ဂဒွေမှုဂျိုဟောင်းနိုဘယ်ငင်းချမ်းရေးဆုရှင်ကိုဖီအန်နန်ဟာအသက်80ရွယ်မှာကနဒါနာမကျန်းဖြစ်ပြီးစနေနေ့ကအေးအေးချမ်းချမ်းကွယ်လွန်သွားပြီဖြစ်ကြောင်းသူ့မိသားစုနဲ့သူ့ရဲ့ဖောင်ဒေးရှင်းတို့ကထွတ်ထောက်မှကြေညာပါတယ်။လက်ရှိကုလသမဂ္ဂဒွေမှုဂျိုအန်တိုနီယိုဂူဒရက်စ်ကမစ္စတာအန်နန်ဟာကောင်းကျိုးအတွက်လမ်းညွှန်တွန်းအားဖြစ်ပြီးကိုဖီအန်နန်ကိုယ်တိုင်ကကုလသမဂ္ဂအဖွဲ့ကြီးဖြစ်ခဲ့ပါတယ်လို့ပြောပါတယ်။ကနဒါသမ္မတနာနာအကူဖိုအဒူးကကျွန်တော်တို့ရဲ့ကြီးမြတ်တဲ့နိုင်ငံသားတစ်ယောက်အတွက်တရင်တစ်ပတ်ကြာဝမ်းနည်းကြေကွဲခြင်းကာလသတ်မှတ်ကြောင်းကြေညာပြီးမစ္စတာအနန်ဟာဂါနာလူတို့အနေနဲ့ဒိုးတက်မှုနဲ့တာယာဟောပြောမှုလမ်းကြောင်းကိုသူတို့ကိုယ်တိုင်ရွေးချယ်ရှောက်လွှမ်းနိုင်ရှောက်လန်းနိုင်စွမ်းရှိတယ်ဆိုတာကိုအခိုင်အမာယုံကြည်သူတူးဖြစ်တယ်လို့ပြောပါတယ်။အမေရိကန်သမ္မတဟောင်းဘရက်အိုဘားမားကမစ္စတာအနန်ဟာတန်တမန်တူတခြားလူအနေငယ်လို့ပဲကုလသမဂ္ဂရဲ့လုပ်ငန်းကိုလက်တွေ့ဖော်ဆောင်သူလူသားတူတာယာဟောပြောရေးဝါဒီတူးဖြစ်တယ်လို့ပြောပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကလည်းသူ့ရဲ့ဉာဏ်ပညာရဲစွမ်းတက်သည့်အရှုပ်ထွေးဆုံးနဲ့အရေးအကြီးဆုံးအခြေအနေတွေမှာတော့ကြကြနာနာဆုံးဖြတ်ချက်ချနိုင်စွမ်းတို့ကိုကျွန်တော်တကယ်ပဲလေးစားပါတယ်။သူကိုရုရှားနိုင်ငံသားတွေထာဝရအမှတ်ရသွားမှာပါလို့ရုရှားအစိုးရထုတ်ပြန်ချက်တစ်ခုထဲမှာပြောထားပါတယ်။လူမဲမျိုးသားတွေကနေပထမဆုံးကုလသမဂ္ဂတွင်မှုချုပ်ဖြစ်ခဲ့သူကိုဖီအန်နန်ဟာမြန်မာနိုင်ငံရခိုင်ပြည်နယ်ရေးမှာလဲရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့ဥက္ကဋ္ဌဖြစ်တာဝန်ယူခဲ့ပြီးဒီချက်တဲကိုဖြစ်ရှင်းရေးအသေးစိတ်အကြံပြုချက်တွေပါဝင်တဲ့အစီအစဉ်စာတစ်စောင်ကိုရေးသားပြုစုတာမှာဦးဆောင်မှုပေးခဲ့သူပါ။သူဦးဆောင်ထားတဲ့ကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲပေါ်နေတယ်လို့တာဝန်ရှိသူတွေကမကြာခဏဆိုသလိုပြောဆိုပါတယ်။
ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဂျာမနီဝန်ကြီးချုပ်အန်ဂျလာမာကယ်တို့နှစ်ဦးစနေနေ့ကဂျာမနီနိုင်ငံဘာလင်မြို့တော်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ခေါင်းဆောင်နှစ်ဦးအနေနဲ့ဆီးရီးယား၊ယူကရိန်း၊အီရန်နျူကလ িয়ার သဘောတူညီချက်ရုရှားနိုင်ငံကနေဘောလ်တစ်ပင်လယ်အောက်ဖြတ်တန်းဖောက်လုပ်မဲ့ gas pipeline စတာတွေနဲ့အတူအချောင်းယာတွေကိုလည်းဆွေးနွေးခဲ့ကြမယ်လို့မျှော်လင့်ရပါတယ်။ရုရှားကနေဂျာမနီကိုပေးပို့မဲ့ gas pipeline သစ်အစီအစဉ်ကိုအမေရိကန်အပါအဝင်ဥရောပနိုင်ငံတချို့ကကန့်ကွက်ခဲ့ကြတာပါ။ဒါဟာဥရောပရဲ့စွမ်းအင်အသုံးပြုမှုမှာရုရှားပေါ်မိခိုမှုပိုပြီးတိုးလာမှာဖြစ်တယ်လို့ gas pipeline ဖောက်ရမှာအဓိကဖြတ်တန်းရတဲ့ယူကရိန်းနိုင်ငံပေါ်မှာပိုပြီးထိခိုက်မှုတွေရှိစေပြီးတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်လည်းအန်ဒီယေကြားရောက်စေနိုင်ကြောင်းထောက်ပြဝေဖန်ခဲ့ကြတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကရုရှားနိုင်ငံကနေဂျာမနီကိုဓာတ်ငွေပမာဏ53ဘီလီယံကုဗမီတာတင်ပို့ခဲ့ပါတယ်။ခေါင်းဆောင်နှစ်ဦးဆွေးနွေးပွဲမတိုင်ခင်ပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာတော့ Syria နိုင်ငံ Idlib မြို့အတွင်းမှာရောအပြင်ပတ်ဝန်းကျင်ဒေသတဝိုက်မှာလူသားချင်းဆိုင်ရာကပ်ဘေးဒုက္ခကြီးမကြရအောင်ရှောင်ရှားဖို့လိုအပ်နေကြောင်းဂျာမနီဝန်ကြီးကျုပ်မာကယ်ကသတင်းတောက်တွေကိုပြောပါရယ်ရုရှားသမ္မတပူတင်ကလည်းဆီးရီးယားနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကူအညီနဲ့ပြည်လဲထူထောင်ရေးမှာနိုင်ငံတကာပါဝင်ကူညီနေမှုအပေါ်ရန်ပုံငွေထောက်ပံ့ရေးကိစ္စရပ်တွေအကြောင်းအလေးပေးပြောဆိုခဲ့ပါရယ်ရှင
်အမေရိကန်နဲ့တူရကီကြားစီးပွားကုန်သွယ်ရေးပိုင်းအခြေတင်ဖြစ်မှုဘိုးဘီနဲ့ဆိုင်လာနေတာကနေအလျှော့ပေးမှာမဟုတ်ဘူးလို့သမ္မတရီဂျစ်တိုင်အာရိုဝန်ကအခိုင်အမာပြောပါရယ်ကျွန်တော်တို့ပြိုလဲအောင်သူတို့မလုပ်နိုင်ခဲ့တယ်လို့ဘယ်တော့မှလည်းလုပ်နိုင်မှာမဟုတ်ပါဘူးသူတို့မှာဒေါ်လာတွေရှိတယ်ဆိုရင်ကျွန်တော်တို့မှလည်းဘုရားသခင်ရှိပါတယ် အနာဂတ်ကိုခိုင်မာတဲ့ခြေလှမ်းတွေနဲ့အတူတကွရှောက်လှမ်းသွားကြပါမယ်လို့အန်ကာရာမြို့တော်မှာလုပ်တဲ့အာနာယ AKP ပါတီနိုင်ငံလုံးဆိုင်ရာညီလာခံမှာတက်ရောက်လာတဲ့ပါတီဝင်ထောင်ပေါင်းများစွာကိုသမ္မတအာဒူဝန်ကပြောပါတယ်နိုင်ငံများဆက်ဆံရေးပိုပြီးတင်းမာလာတာနဲ့မြအမေရိကန်ကကုန်သွယ်ကုန်တွေတိုးပြီးခြားတာတန်ခတ်အရေးယူမှုချမှတ်တာတွေဖြစ်ပြီးတဲ့နောက်တူရကီသုံးငွေကြေးဟာဒီလအတွင်းတန်ဖိုးကျဆင်းသွားတာပါအမေရိကန်ခရီးရန်တရားဟောဆရာအန်ဒရူးဘရန်ဆန်ကိုဆက်ပြီးဖမ်းထားဖို့တူရကီတရားရုံးတစ်ခုကတောက်ကြနေမှာဆုံးဖြတ်လိုက်တာကြောင့်လည်းတင်းမာမှုတွေပိုပြီးအရှိန်မြင့်လာပါတယ်အကြမ်းဖက်ဝါဒဆိုင်ရာဆွဲချက်တွေနဲ့တရားစွဲခံနေရတဲ့ဘရန်ဆန်ကိစ္စဟာတနိုင်ငံကြားသဘောထားကွဲလွဲမှုမှာအဓိကအကြောင်းရင်းတစ်ခုဖြစ်ပါတယ်တောက်ကြနေကတူရကီတရားရုံးဆုံးဖြတ်ချက်ထွက်မလာခင်သမ္မတဒေါ်နယ်ထရမ့်ကတူရကီဟာအမေရိကန်ပေါ်အခွင့်ကောင်းယူလာတာနှစ်ပေါင်းများစွာကြာပါပြီအပြစ်မဲ့လူတယောက်ကိုလွတ်ပေးဖို့ကျွန်တော်တို့ဘာမှပေးမှာမဟုတ်ပါဘူးဒါပေမဲ့တူရကီကိုကျွန်တော်တို့ရှော့ချဖြတ်တောက်နေပါတယ်လို့ Twitter မှာရေးပါတယ
်ပါကစ္စတန်နိုင်ငံမှာဝင်ကြီးချုပ်တဲ့အဖြစ်ရွေးကောက်တင်မြှောက်ခံရတဲ့ Cricket အကျော်မော်ဟောင်း Imran Khan ဟာစနေနေ့ကကျန်းသစ္စာကြိမ်ဆိုခဲ့ပါတယ်ဝင်ကြီးချုပ်တဲ့အနေနဲ့ညွန်ပေါင်းအစိုးရဖွဲ့စည်းဖို့လှုံ့ဆော်ရမှာ Imran Khan အတွက်စိန်ခေါ်မှုတွေရှိနေတာပါပါကစ္စတန်နိုင်ငံမှာဆယ်စုနှစ်ပေါင်းများစွာကြာခဲ့တဲ့ခေါင်းဆောင်မှုအပြောင်းလဲမှာစစ်တပ်အုပ်ချုပ်တဲ့အချိန်ကာလတချို့ဖြတ်တန်းခဲ့ပြီးတဲ့နောက်အခုညွန်ပေါင်းအစိုးရအဖွဲ့ကိုဖွဲ့စည်းမှဖြစ်ပါတယ်မြို့တော် Islamabad မှာပြုလုပ်တဲ့ကျန်းသစ္စာကြိမ်ဆိုပွဲအခမ်းအနားမှာဝင်ကြီးချုပ်ခန်ကသူ့အနေနဲ့ပါကစ္စတန်နိုင်ငံအပေါ်မှန်ကန်တဲ့ယုံကြည်မှုနဲ့တစ္ဆာစောင့်တည်သွားမှာဖြစ်ကြောင်းစိတ်လှုပ်ရှားမှုအပြည့်နဲ့ပြောကြားခဲ့ပါတယ်။သူ့ရဲ့တာဝန်တွေကိုလည်းရိုးသားစွာနဲ့ထမ်းဆောင်မှာဖြစ်ကြောင်းကတိပေးပြောဆိုခဲ့သလိုပါကစ္စတန်နိုင်ငံရဲ့အချုပ်အခြာအာဏာတည်ထက်ခိုင်မြဲရေးညီညွတ်ရေးနဲ့တရားဝါပြောပြီးကျွဲဝှချမ်းသာမှုအပေါ်မှာသူ့အနေနဲ့အမြဲပဲအလေးထားကြောင်းပြောကြားခဲ့ပါတယ်ပါကစ္စတန်နိုင်ငံရဲ့အသည့်ရွေးကောက်ခံရတဲ့ပါလီမန်ကနေတောက်ကြနေကခန်းကိုဝင်ကြီးချုပ်အဖြစ်တရားဝင်အတည်ပြုလိုက်တာဟာပါကစ္စတန်ရဲ့နှစ်ပေါင်း80ကြာနိုင်ငံရေးသမိုင်းမှာဒီမိုကရေစီနည်းလမ်းနဲ့ရွေးကောက်တင်မြှောက်ခံရတဲ့အစိုးရတရက်ကနေနောက်အစိုးရတစ်ကိုဒုတိယအကြိမ်မြောက်ငြိမ်းငြိမ်းချမ်းချမ်းနဲ့လွှဲပြောင်းနိုင်ခဲ့တာပါအသက်65နှစ်အရွယ်ခန်ဦးဆောင်တဲ့ PTI ပါတီဟာအောက်လွတ်တော်မှာအမတ်နေရာပေါင်း282နေရာအနက်186နေရာကိုရရှိခဲ့ပါတယ်ရှင
် PUA American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9683လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုက်ထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ဒီကနေ့တနင်္ဂနွေမနက်ဖက်သတင်းတွေကိုတည်းဆက်လက်ထုတ်လွှင့်နေပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံရေးဝန်ကြီးတော်ဆန်းစုကြည်ဟာစင်ကာပူဝန်ကြီးချုပ်လီဆင်လုံးရဲ့ဖိကြားချက်အရအဂုလ19ရက်ဒီနေ့ကနေ22ရက်နေ့အထိစင်ကာပူနိုင်ငံကိုလူသဘောခီးစဉ်နဲ့လာရောက်မယ်ကြောင်းစင်ကာပူနိုင်ငံရေးဌာနရဲ့အဂုလ18ရက်နေ့ဇွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒေါက်ဆန်းစုကြည်ဟာအဂုလ21ရက်နေ့မှာစင်ကာပူသမ္မတဟာလီမာယာခော့ပ်နဲ့တွေ့ဆုံပြီးအဲဒီနေ့မှာပဲဝန်ကြီးချုပ်လီဆင်လုံးကအနည်းလေးစာတက်ခင်းအခမ်းအနားဖြစ်ပါတယ်။ဒါအပြင်ဝိုင်းဝန်ကြီးကို6တောင်းဒုတိယဝန်ကြီးချုပ်ထီအိုချီဟင်းနိုင်ငံသားဝန်ကြီးဒေါက်တာ VVN ဘာလာခရစ်နန်တို့နဲ့လည်းခီးစဉ်တွင်တွေ့ဆုံဖို့ရှိပါတယ်။အဲဒီဩဂုတ21ရက်နေ့မှာပဲ Grand Hyatt Hotel မှာ43ကျင်းမြောက်စင်ကာပူ Lecture မင်းကုန်းကိုဒေါက်ဆန်းစုကြည်ပြောမှာဖြစ်ပါတယ်။ Myanmar's Democratic Transition Challenges and Way Forward လို့ခေါင်းစဉ်တက်ထားတဲ့အဲဒီမင်းကုန်းမှာလက်ရှိအစိုးရအဖွဲ့ရဲ့အောင်မြင်မှုတွေနဲ့ရင်ဆိုင်နေရတဲ့အခြေအနေတွေကိုပြောမှာဖြစ်တယ်လို့စင်ကာပူကလာတဲ့သတင်းတွေမှာဖော်ပြပါတယ်။ဒေါက်ဆန်းစုကြည်ဟာ2016ခုနှစ်နိုဝင်ဘာလတုန်းကလည်းစင်ကာပူနိုင်ငံကိုပထမအကြိမ်သွားရောက်ခဲ့ဦးပါတယ်
။ Sorry Arabia နိုင်ငံအနေနဲ့နှစ်စဉ်ပြုလုပ်နေကြ5ရက်ကြာ Hajj ဖျားဝတ်ပြုပွဲအတွက်ကမ္ဘာအရေးရက်ကလာမဲ့ဖျားဖူးသူပေါင်းတသန်းခွဲကျော်ကိုလက်ခံဖို့ပြင်ဆင်မှုတွေပြီးစီးပြီဖြစ်ပါတယ်။တနင်္ဂနွေနေ့မှာစတင်မဲ့နှစ်စဉ်အစ္စလမ်ဘာသာဝင်တွေရဲ့ Hajj ဖျားဖူးပွဲတော်ကိုစောင့်ကြည့်နိုင်ဖို့ Mina, Mecca, Mount Arafat စတဲ့မြို့နေရာတွေမှာလုံခြုံရေးဝန်ထမ်းပေါင်းတသိန်းကျော်ကိုချထားမှာဖြစ်တယ်လို့ Sorry Arabia ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဗိုလ်ချုပ် Mansour El Taki ကပြောပါတယ်ဖျားဝှက်ပြုတဲ့နေရာတွေမှာပြင်ပချင်းချောက်မှုအန်ဒီရီကနေကာဝယ်ဖို့ sorry ဥဆောင်တဲ့ RR ညွန်ပေါင်းတက်ကနေအစင်သစ်ပြင်ထားတယ်လို့လည်း El Taki ကဆိုပါတယ်။ဒါအပြင်ရွက်ပြင်တဲတွေရှိနေတဲ့မီနာမြို့မှာလူအုပ်ပြိုပြီးအချင်းချင်းတန်နေမိတဲ့အန်ဒီရီကနေကာဝယ်နိုင်ဖို့လုံခြုံရေးတွေကိုပို့ပြီးချထားတယ်လို့လည်းသူကပြောပါတယ်။ဖျားဖူးတွေအနေနဲ့သတ်မှတ်ထားတဲ့စည်းကမ်းချက်တွေကိုလိုက်နာဖို့တာဝန်ရှိတယ်လို့လည်း El Taki ကတတိပေးခဲ့ပါတယ်။ Hajj ဖျားဝတ်ပြုတယ်ဆိုတာဟာအစ္စလမ်ဘာသာမှာရှိနေတဲ့မန်နိုင်၅ရက်ထဲကတရက်ဖြစ်တဲ့အပြင်အစ္စလမ်ဘာသာဝင်တက်နိုင်သူအလုံးတစ်သက်မှတစ်ကြိမ်ဖျားဖူးလာဖို့လိုအပ်ပါရဲ့ရှင်
အင်ဒိုနီးရှားနိုင်ငံကအရှေ့ပြည်လက်ခံကျင်းပတဲ့ Asian Games အာဆာအကစားပွဲတော်ဖွံ့ဖွဲကိုစနေနေ့ကကျင်းပပြီးသမ္မတဂျူကိုဝီဒိုဒိုကိုလည်းတက်ရောက်မင်ကွန်ပြောပါရယ်ဖွံ့ဖွဲကဏ္ဍတက်ရောက်သူတွေအထူးအော်ဟစ်အားပေးကြတာကတော့ကိုရီးယားနိုင်ငံကအာကစားသမားတွေပေါင်းစည်းအလံနောက်မှာဘေကျင်းရှင်လျှောက်ပြီးကွင်းထဲဝင်လာကြတဲ့မြင်ကွန်ပဲဖြစ်ပါရယ်တောင်နှင်းမြောက်ကိုရီးယားနိုင်ငံကအာကစားသမားတွေတသင်းထဲမှာပူးတွဲပြီးအာကစားနည်းအတော်များများမှာရှင်နိုင်ကြဖို့ရှိတဲ့ထဲအမျိုးသမီးဘတ်စကတ်ဘောနဲ့လှီလော်ပြိုင်ပွဲတွေလည်းပါဝင်ပါရယ်ဒီပြိုင်ပွဲမှာမြန်မာနိုင်ငံကအမျိုးသားဘောလုံးအသင်းပါဝင်အာကစားသမား112ယောက်ဟာအာကစားနည်း6မြို့မှာဝင်ရောက်ရှင်ပြိုင်နေပါရယ်မြန်မာယူနီဆက်တအမျိုးသားဘောလုံးအသင်းဟာအောက်တိုဘာ18ရက်တောက်ကြနေ့ကဆော်ဒီအာရေဗျအသင်းနဲ့အုပ်စုဒုတိယပွဲရှင်ပြိုင်တာမှာ3ခုပြန်နဲ့ရှုံးတာကြောင့်နဘောကစားတပွဲတည်းတပွဲရှုံးတမှတ်ပေးရထားသည်ပြီးဩဂုတ်လ20ရက်တနင်္လာနေ့မှာအီရန်အသင်းနဲ့အုပ်စုနောက်ဆုံးပွဲရှင်ပြိုင်ကစားရမှာဖြစ်ပါတယ်
။အိန္ဒိယနိုင်ငံကေရာလာပြည်နယ်ကရေဘေးဒုက္ခသည်တွေအတွက်ဩဂုတ်လ18ရက်နေ့ကအိန္ဒိယလေတပ်ကနေကယ်ဆယ်ရေးရိခာအက်တွေရိခာအိတ်တွေကိုရဟတ်ယာဉ်တွေပေါ်ကနေချပေးခဲ့ပါတယ်။အိန္ဒိယနိုင်ငံတောင်ပိုင်းပြည်နယ်ဖြစ်တဲ့ကေရာလာမှာရေကြီးပြီးတဲ့နောက်ရှုံရည်တွေဆက်ပြီးပြည့်နေစေဖြစ်ပါတယ်။ဒေသခံတွေဟာအစားအစာရေနဲ့လျှက်စစ်မီမရှိပဲရှုံရည်တွေထဲမှာစိုးရိမ်စိတ်တွေနဲ့ပိတ်မိနေကြတာပါ။ဘက်ထရီအားကုန်နေတဲ့ဆဲလ်ဖုန်းတွေကြောင့်လည်းအကူအညီတောင်းလို့မရဘဲဖြစ်ခဲ့ကြပါတယ်။အချို့လူတွေဟာနေအိမ်တွေ community center အဆောက်အုံတွေရဲ့ခေါင်းမိုးတွေပေါ်မှာပဲပိတ်မိနေသေးရှိပါတယ်။မိုးရာသီကာလအစကတည်းကဖြစ်ခဲ့တဲ့ရေကြီးမြေပြိုမှုတွေကြောင့်သေဆုံးသူအရေအတွက်တိုးလာနေပြီးအခုဆို324ဦးရှိသွားပြီဖြစ်ကြောင်းပြည်နယ်ဝန်ကြီးချုပ်ကပြောပါရယ်။ဒါအပြင်လူပေါင်း2000ကျော်ကိုလည်းကယ်ဆယ်ရေးစခန်းတွေစီကိုရွှေ့ပြောင်းပေးခဲ့ရတယ်လို့ဆိုပါရယ်။ပြည်နယ်ဝန်ကြီးချုပ်ရဲ့ရုံးရဲ့ခမန်းချက်အရရေကြီးမှုကြောင့်အိမ်ပေါင်း26,000ပျက်စီးခဲ့တယ်လို့ဆုံးရှုံးမှုပမာဏယူပီငွေတန်ဖိုး289ဘီလီယံလောက်ရှိတယ်လို့ဆိုပါတယ်ရှင
်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်သိန်းနဲ့မန်းရင်နိုင်တို့ပြောပြခဲ့ကြတာပါအခုတော့သတင်းဆောင်းပါးနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းဖြစ်သူကမ္ဘာညဉ့်ဉန်းရေးနိုဘယ်ဆုရှင်ကိုဖီအာနန်ဟာကနတာနာမကျန်းဖြစ်ပြီးကွယ်လွန်သွားပြီဖြစ်ပါတယ်။အသက်80အရွယ်မစ္စတာအာနန်ကွယ်လွန်စဉ်ဆွစ်ဇာလန်နိုင်ငံဘန်မြို့ကစီးရုံတေအမှာသူ့ဇနီးတဲ့နဲ့သားသမီးတွေကလည်းသူ့နဘေးမှာရှိနေကြပါတယ်။ VOA သတင်းတော်လီဇာရှရိုင်းဂျနီဗာမြို့ကနေပေးပို့တဲ့သတင်းလွှာကိုတော့ဦးကျော်စန်းသာပြောပြမှာဖြစ်ပါတယ်။
မစ္စတာကိုဖီအနန်ကွယ်လွန်တဲ့အတွက်ဝန်ထဲကြီးကွယ်ကြောင်းသဝန်လွှာတွေတဖွဲ့ဖွဲ့ဝင်ရောက်လာနေပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကဆိုရင်မစ္စတာအနန်ဟာသူရဲ့မိတ်ဆွေကောင်းတူဖြစ်လို့ဆရာတူလည်းဖြစ်တယ်လို့ဆိုပြီးကြေညာချက်ထုတ်ပါတယ်။သူဟာကောင်းမြတ်ခြင်းရဲ့ခွန်အားတရားဖြစ်ပြီးသူထားရတဲ့အစဉ်လာဟာလူသားအလုံးအတွက်စစ်မှန်တဲ့တွန်းအားတရားဖြစ်တည်ရှိနေလိမ့်မယ်လို့ဆိုပါတယ်။ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးဇိုင်ဒ်ရိုက်အယ်ဟူဆိန်ကလည်းသူဟာမစ္စတာအနန်နဲ့ရင်းနှီးတဲ့သူဖြစ်ပြီးဒီလိုကြီးမြတ်တဲ့ခေါင်းဆောင်တူကိုွယ်လွန်သွားတာဟာကဘာကြီးအတွက်ဝန်내ဝယ်ဆုံချမှုဖြစ်တယ်လို့ဆိုပါရယ်ဇာရီရပြောခွင့်ရအမျိုးသမီးရာဗီနာရှန်ဒါဆန်ကဇိုင်ဒန်အနန်တို့အကြမ်းမှာစားအဖတ်လိုခိုင်မာတဲ့ကြီးနှီးဆက်ဆံမှုမျိုးရှိကြတယ်အနန်ရဲ့အကြံဉာဏ်ကိုဇိုင်ဒ်မကြာခဏရယူလေးရှိတယ်လို့ဆိုပါရယ
် The commissioner would sometimes begin to doubt himself you know whether he had gone too far in his robust
ဘာမင်းကြီးအနေနဲ့သူဟာဒုက္ခရောက်နေသူတွေအရေးစော်ဩတာတွေအလွန်ကျွံဖြစ်နေပြီလားလူ့အခွင့်အရေးချိုးဖောက်မှုကိုမပြုပြင်နိုင်တဲ့နိုင်ငံတွေအပေါ်ဝေဖန်တာအလွန်ကျွံဖြစ်နေပြီလားဆိုတာတခါတလေသူ့ကိုယ်သူတန်တရားဖြစ်ပါတယ်ဒီလိုအခါမျိုးမှာသူဟာကိုဖီအာနန်စီတန်းသွားပြီးတည်ချင်တာကိုမေးလေရှိပါတယ်သူများတွေပြောတာဂယူမဆိုင်နဲ့မင်းလုံနေတာကောင်းတယ်ဆိုတဲ့အားပေးစကားဒါမှမဟုတ်ဘလို့ပြူဟာကိုတုံးတဲ့နဲ့ဆိုပြီးအပြူသဘောနဲ့ပွင့်လင်းတဲ့အကြံပြုချက်တွေပိုကောင်းအောင်ဘလို့လုပ်နိုင်တယ်ဆိုတာတွေရယူလေးရှိပါတယ
်မစ္စတာအနန်ဟာကုလသမဂ္ဂအငြင်းစားယူပြီးနောက်ဆွစ်ဇာလန်နိုင်ငံသို့ပြောင်းရွှေ့လာပြီးညဉ့်ညမ်းရေးလုပ်ငန်းတွေအတွက်ကိုဖီအနန်ဖောင်ဒေးရှင်းကိုထူထောင်ခဲ့ပါတယ်နိုင်ငံတကာလူခွင့်ရေးပြဿနာတွေဖြစ်ရှင်းဖို့နယ်ဆန်မန်ဒဲလာဖွဲ့စည်းထူထောင်ခဲ့တဲ့ The Elders ဖွဲ့ရဲ့ဥက္ကဋ္ဌဖြစ်လဲဆောင်ရွက်ခဲ့ပါတယ်ဂါနာနိုင်ငံမှာမွေးဖွားခဲ့တဲ့ကိုဖီအနန်ဟာသူ့ဇာတိအာဖရိကကိုမေ့မထားခဲ့ပါဘူးအာဖရိကပုံပြတူတရေးအတွက်မနာမည်ဆောင်ရွက်ခဲ့ပါတယ်။သူရဲ့စာနာမှုလုပ်ရတွေအတွက်ကုလသမဂ္ဂနဲ့ပူးတွဲပြီး2000ခုနှစ်အတွက်ညဉ့်ဉန်းရေးနိုဘယ်ဆုကိုချီးမြှင့်ခံခဲ့ရပါခင်ဗျာ
။ဦးကျော်စန်းသာပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုတခါလဲကုလသမဂ္ဂနဲ့ဆိုင်တဲ့သတင်းလွှာတစ်ပုဒ်ကိုပဲတင်ပြခြင်းပါတယ်။ကမ္ဘောဒီးယားနိုင်ငံမှာမကြာသေးခင်ကလှုပ်တဲ့ရွေးကောက်ပွဲတွေဟာယုံကြည်ကူးစားနိုင်တဲ့အခြေအနေမရှိသလိုလွတ်လပ်တရားမျှတမှုလည်းမရှိဘူးလို့ကုလသမဂ္ဂလူ့အခွင့်အရေးရုံးကဝေဖန်လိုက်ပါတယ်။အတူရောင်ရွေးကောက်ပွဲလို့သူတို့ယူဆတဲ့အပေါ်ကြံ့ကွက်သူတွေကိုအကျဉ်းချတာရာကနေပြန်လှုပ်ပေးဖို့ကိုလည်းအစိုးရကိုတိုက်တွန်းနေပါလေ ဂျနီဗာမြို့ကနေလီဆာစလိုင်းပေးပို့တဲ့သတင်းလွှာကိုပဲကိုကျော်ကျော်သိမ်းပြောပြပါမှာ
ပြီးခဲ့တဲ့လောက်ကုန်ပိုင်းကလုပ်တဲ့ရွေးကောက်ပွဲမှာကမ္ဘောဒီးယားနိုင်ငံရဲ့တည်တန်းရှိဝန်ကြီးချုပ်ဟွန်ဆန်ထပ်ပြီးအနိုင်ရတယ်ပေါ့အံ့ဩသူမရှိသလောက်ပါပဲကောင်းကွက်သူတွေကတော့ရွေးကောက်ပွဲဟာအတူအယောင်ဖြစ်ပြီးရလက်ကလည်းငိုကလေးကတွတ်ထားပြီးသားဖြစ်တယ်လို့ဆိုကြပါတယ်ရွေးကောက်ပွဲနဲ့ဆက်ဆက်တဲ့လူအခွင့်ရေးဆိုင်ရာဝန်ကျင်အခြေအနေအပေါ်စိုးရိမ်နေကြောင်းကုလသမဂ္ဂလူအခွင့်ရေးရုံးကပြောပါတယ်အဓိကအတိုက်ခံကမ္ဘောဒီးယားအမျိုးသားကယ်တင်ရေးပါတီ CNRP ကိုနိုဝင်ဘာလမှာဖျက်သိမ်းထားပြီးပါတီခေါင်းဆောင်ကိုနိုင်ငံတော်ပုံကံမှုနဲ့ထောင်ထဲထည့်ထားတယ်ဆိုတာကိုလည်းလူခွင့်ရေးရုံးကဖော်ပြပြောဆိုပါတယ်သူတို့ရဲ့သဘောထားအမြင်ကိုထုတ်ဖော်ပြောဆိုတဲ့ရွေးကောက်ပွဲဆန့်ကျင်သူတွေကိုချိန်ချောက် PRB ဖမ်းဆီးခဲ့တယ်လို့လူအခွင့်ရေးရုံးပြောခွင့်ရမျိုးသမီး Ravina Shamdasani က VOE ကိုပြောပါတယ်ချိန်ချောက်ခံရတယ်ဆိုတဲ့အချက်ကိုအတိအကျပြောဆိုတာအပါအဝင်လူအခွင့်ရေးရုံးရဲ့စိုးရိမ်ချက်တွေနဲ့ပတ်သက်ပြီးကမ္ဘောဒီးယားအစိုးရကိုအကြိမ်အတော်များများပြောထားတယ်လို့ပြောခွင့်ရရှမ်ဒါဆာနီကပြောပါတယ
် Some were threatened that they would face difficulty in public services and accessing public services if they did not vote.
မြန်မာပြည်ဥဆိုရင်အများပြည်သူတွေအတွက်ပေးတဲ့ဝန်ဆောင်မှုတွေကိုရဖို့အခက်အခဲတွေ့လိမ့်မယ်ဆိုပြီးချင်းချောက်ခံရသူတချို့ရှိပါတယ်။လူတွေကိုငွေပေးပြီးမဲထည့်ခိုင်းနေဆိုတဲ့သတင်းတွေလည်းကျမတို့ရထားပါတယ်။ဒါကြောင့်ဒီအချက်တွေကိုအစိုးရကိုပေးထားပြီးကျမတို့ရဲ့စိုးရိမ်ချက်တွေကိုပြောထားပါတယ်
။ရွေးကောက်ပွဲကိုတပိတ်မဖို့လှုံ့ဆော်သူတွေကိုအစိုးရကအရေးမယူဘူးလို့လူအခွင့်ရေးရုံးအနေနဲ့မျှော်လင့်နေကြောင်းရှမ်ဒါဆာနီကပြောပါတယ်။မဖြစ်မနေပါဝင်မဲထည့်ရမှာမဟုတ်တဲ့ရွေးကောက်ပွဲတစ်ခုကိုတပိတ်မဖို့လှုံ့ဆော်ခွင့်ဆိုတာကိုလူအခွင့်ရေးဥပဒေအရအာမခံချက်ပေးထားတယ်လို့သူကပြောပါတယ်။သူတို့ရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုကျင့်သုံးတာကြောင့်ဖမ်းဆီးခံထားရတဲ့နိုင်ငံရေးအတိုက်ခံတွေ၊သတင်းတောက်တွေ၊လူအခွင့်ရေးခုခံကာကွယ်သူတွေနဲ့တာမန်အရပ်သားတွေကိုပြန်လွှတ်ပေးဖို့ကမ္ဘောဒီးယားအစိုးရကိုကုလသမဂ္ဂလူအခွင့်ရေးရုံးကပန်ကြားထားပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုချိန်အားစလို့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာဖြစ်ပါတယ်။အရင်ဆုံးတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်။ဒီတစ်ပတ်မှာတော့တရားဥပဒေစိုးမိုးရေးအကောင့်ထဲပေါ်ဖို့အလွန်အရေးကြီးချိန်မှာရှေးဟောင်းကြေးလက်ဒလိကြောင့်တရားမျှတမှုရဖို့အခက်အခဲရှိနေပုံကိုဦးအောင်ခင်ကသုံးသပ်ရေးသားတင်ပြထားပါတယ်။
မွန်ပြည်နယ်ကမြို့နယ်၁၀ခုစလုံးမှာတရားဥပဒေကိုလေးစားလိုက်နာမှုအားနည်းနေတဲ့အတွက်ရာဇဝတ်မှုကျူးလွန်သူကိုအရေးမယူနိုင်ကြောင်းလွန်ခဲ့တဲ့ဇွန်လ၈ရက်နေ့ကပြည်နယ်လွှတ်တော်မှာဆွေးနွေးကြပါသည်။ရေလုံသားလာစားကိုခေါင်းပုံဖျက်မှုလူကုန်ကူးမှုရက်ချင်းအုပ်ချုပ်ရုံးမှုကမြေခွဲရောင်းစားမှုစတဲ့ပြဿနာတွေကိုဆွေးနွေးကြပါသည်။တရားဥပဒေစိုးမိုးမှုအားနည်းနေတာကိုကြိုက်ထုတ်မော်လမြိုင်နဲ့ရေးမြို့နယ်မှာပြည်သူလူထုကမေလမှာ3ရက်ဆက်တိုက်ဆန္ဒပြရပါတယ်။မတရားလုပ်တာကိုတိမခံနိုင်တော့လို့ပောက်ကွဲလာတဲ့သဘောဖြစ်ပါလေ။သူတေသူတွေဖြစ်ကြတဲ့လီဇာဒေါ်နီ၊ဝီလျံဘန်နက်နဲ့ခင်သက်စိန်တို့ကမော်လမြိုင်နဲ့ရေးမြို့နယ်ရန်ကုန်တိုင်းကဒလရွှေပြည်သာနဲ့ကျိုင်းသားရမှာ2016ကကွင်းစင်းလေ့လာထားတဲ့ My Justice အစီရင်ခံစာမှာလည်းတရားဥပဒေစိုးမိုးမှုအားနည်းနေပုံကိုဖော်ပြပါတယ်။တရားမျှတမှုနဲ့ပတ်သက်ပြီးပြည်သူသဘောထားမေးမြန်းတဲ့အခါကြီးတဲ့အမှုငယ်စီငယ်တဲ့အမှုပျောက်စီလို့ဖြေကြပါသေးတယ်။ဒါကိုကြည့်ရင်အမှုအတော်များများကိုတရားဥပဒေအရဖြေရှင်းနိုင်တာမဟုတ်ဘဲအောက်ခြေမှာကိုနီးကိုဟာနဲ့ဖြေရှင်းနေပုံရပါသေး။ဘဝဝေကြီးကြောင့်ဒုက္ခဖြစ်ရတာလို့ယုံကြည်သူတွေလည်းရှိပါသေး
။တရားဥပဒေအရအေးအေးဖို့ငွေကြေးမတတ်နိုင်သူတွေများပါတယ်။ဥပမာတန့်ငယ်မတည်မှုတမှုကိုမိုင်ဂျက်စတစ်အစီရင်ခံစာမှာဖော်ပြထားပါတယ်။မွန်ပြည်နယ်မှာဆယ်နှစ်သမီးကိုမဒိန်ကျင့်သူဟာလူကြီးလူကောင်းဖြစ်လို့ရက်ကြီးအာနာပိုင်ကပထမတော့မယုံပါဘူး။စေကမှာစစ်စစ်တဲ့အထောက်အထားနဲ့ရဲကိုတိုင်မှမဒိန်သမားအဖမ်းခံရပါတယ်။ငွေကြေးအကုန်ကျများမဲ့အမှုဖြစ်လို့မင်းကလေးဘက်ကမာရီစတုတ်လူမှုရေးအဖွဲ့ရဲ့ငွေကြေးအကူအညီနဲ့တရားဆွဲပါတယ်။တစ်နှစ်လောက်အမှုစစ်ဆေးပြီးယုံကြည်များစွာကြားတဲ့အခါမရင်းတရက်ခံ1010နှစ်ကြာသွားပါတယ်။အသင်းအဖွဲ့အကူအညီမရရင်အေးအေးယူဖို့မလွယ်တဲ့သဘောဖြစ်ပါတယ်။ကြိုင်မျိုးမျိုးနယ်ဦးလေးကြေးရွာက73နှစ်သမီးကိုမဒင်းကျင့်တဲ့ကျောင်းနိုင်ဘုန်းကြီးကိုအာမခံနဲ့လှုပ်ပေးထားတဲ့အမှုကိုလည်းမွန်ပြည်နယ်လွှတ်တော်မှာလွန်ခဲ့တဲ့ဇွန်လကဆွေးနွေးကြပါတယ်
။ကြီးလက်ယုံကြည်ကိုးကွယ်မှုဓလေ့ကိုအလွဲသုံးစားလုပ်တဲ့ဘုန်းကြီးအချို့သတင်းကိုပြည်တွင်းသတင်းမှာဖော်ပြပါတယ်။ ဘုန်းကြီးကျောင်းမှာခဏနေတိုင်းတဲ့မူလာရန်ကျောင်းသူ၄ဦးကိုပသိမ်မြို့နယ်ရေတိုးရွာစိတ်တုကကျောင်းကတူဦးသောဘုန်းကြီးဦးနန္ဒသီရိကအာရမပြုတဲ့သတင်းကိုမေလ24ရက်နေ့ထုတ်မြန်မာနောက်သတင်းစာမှာတပ်ပုံနဲ့တကွဖော်ပြပါတယ်လူဆိုရင်ဓာတ်နယ်ခုတ်တယ်ဘုန်းကြီးဆိုတော့မတတ်နိုင်ဘူးလို့ကလေးတူရဲ့မိဘကပြောပါတယ်တဲ့ဦးနန္ဒသီရိဟာလွတ်မြောက်ထွက်ပြေးနေပါတယ်ဧရာဝတီတိုင်းမှာမနစ်ကမတိန်ဘူး243မှုဖြစ်ပွားတဲ့အနေနဲ့156မှုမှာအသက်မပြည့်တဲ့ကလေးငယ်တွေကကျူးလွန်တဲ့ပြစ်မှုတွေဖြစ်ပါတယ
်မိမကိုအနိုင်ကျင့်တဲ့အိမ်တွင်အကြမ်းဖက်မှုဟာတရားရုံးမရောက်ပဲပျောက်ပြက်ကုန်တာများပါတယ်ဥမာလူကြီးတန်90ကျော်ရှိတဲ့တိုင်းပြည်မှာအိမ်တွင်အကြမ်းဖက်မှု941မှုကိုသာ2014ရဲ့မှတ်တမ်းမှာတွေ့ရတာကိုကြည့်ရင်အမျိုးသမီးအပေါ်ကျူးလွန်တဲ့ရာဇဝတ်မှုအများစုဟာကွယ်ပြောက်ကုန်တဲ့သဘောဖြစ်ပါတယ်ကျေးလက်လူတို့ဟာပြဿနာဖြစ်ရင်အိမ်နီးချင်းရက်ွက်လူကြီးဆယ်အိမ်ကောင်းရက်ွက်အသင်းနဲ့ပါတီကိုယ်စားလှယ်တွေကိုအကူအညီတောင်းလို့ရှိပါတယ်နောက်မှရက်ကြီးအုပ်ချုပ်ရေးမှူးရဲစခန်းမြို့နယ်အုပ်ချုပ်ရေးမှူးမြို့နယ်တရားရုံးစသဖြင့်အဆင့်ဆင့်တက်သွားပါတယ်ပြဿနာကိုဘဝဝကြွေးအဖြစ်သတ်မှတ်ပြီးငြိမ်းခံနေသူတွေလည်းရှိပါတယ်သူတို့ဟာလွဲမှားတဲ့ဘာသာရေးယုံကြည်ချက်ကြောင့်ဒုက္ခရောက်နေသူတွေဖြစ်ကြပါတယ်
NLD အစိုးရတက်လာကြတဲ့ကတရားဥပဒေစိုးမိုးရေးကိုကျွေးကြော်လာတဲ့အတွက်ဥပဒေနဲ့တရားရေးဆိုင်ရာနိုင်ငံခြားအဖွဲ့အစည်းအချို့ဟာမြမလူပေါင်းကတရားမျှတရေးသဘောတရားကိုစုံစမ်းလေ့လာပြီးအကြံပေးကြပါတယ်တရားဥပဒေကိုဘယ်လိုကျင့်သုံးရမယ်ဆိုတာနဲ့ပတ်သက်ပြီးသင်တန်းလည်းပေးပါတယ်ဒါပေမဲ့ပြဿနာကြီးငယ်ကိုအောက်ခြေမှသာဖြေရှင်းတဲ့ဓလိနဲ့ငွေကြေးအခက်အခဲကြောင့်ပိုပြီးတရားမျှတအောင်ဘယ်လိုလုပ်ရမယ်ဆိုတာဟာနိုင်ငံသားပညာရှင်တွေမတတ်နိုင်တဲ့ကိစ္စပါ။အုပ်ချုပ်ရေးနဲ့မကင်းတဲ့တရားစီရင်ရေးလည်းရှိပါသေးတယ်။အပြည့်အကရက်စဲပြီးငြိမ်းချမ်းသွားမယ်ဆိုရင်တရားစီရင်ရေးနဲ့ပြဿနာဖြေရှင်းရေးဓလေ့ကိုပြောင်းလဲစေနိုင်ပါသေးတယ်။ပြည်သူလူထုမှဥပဒေနဲ့ပတ်သက်တဲ့ဗဟုသုတနှဲပါနေတာဟာလေတရားဥပဒေစိုးမိုးရေးအကောင့်ထဲပေါ်ရမှာရင်ဆိုင်နေရတဲ့အခက်အခဲတစ်ခုဖြစ်ပါသေးတယ်။ဥပဒေဆိုင်ရာဗဟုသုတမရှိရင်တရားမျှတမှုရဲ့အဓိပ္ပာယ်ကိုနားလည်မှုခဲ့ပါတယ်အစိုးရကတော့ရရတည်ရင်ရုပ်ကိုဦးစားပေးတာကြောင့်ကြီးတဲ့အမှုငယ်စီငယ်တဲ့အမှုပျောက်စေးဆိုတဲ့ဓလေ့ကိုသဘောကျနိုင်ပါတယ်ဒါပေမဲ့ဒါဟာပြည်သူ့အတွက်တရားမျှတမှုမဟုတ်ကြောင်း My Justice အဖွဲ့ကသုံးသပ်တာပါတယ်ခင်ဗျာ
ဦးဝင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ပြီးမှတော့အခုတခါAmerican EDN 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လာလတန်းကပို့ချမှာဖြစ်ပါတယ်ခင်ဗျာ
ဒီတွင်ပါ English American Style အစီအစဉ်မှာလမ်းလျှောက်တယ်လို့ဒီပြရတဲ့ walk ကိုအခြေခံတဲ့ EDN အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း walk the walk
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းကWALK walk ကဒီနေရာမှာ verb ကြိယာဖြစ်သုံးထားပြီးလမ်းလျှောက်တာ THE the WALK walk the walk ကဒီနေရာမှာ noun နာအဖြစ်သုံးထားပြီးလျှောက်တဲ့လမ်းခင်းထားတဲ့လမ်းကိုဆိုလိုတာဖြစ်ပါတယ်စကားပိုက်တစ်ခုရဲ့တရိုက်ဒီဘယ်ကတော့ခင်းထားတဲ့လမ်းတိုင်းလျှောက်တာပေါ့ idiom ဆိုတဲ့သဘောဒီဘယ်ကတော့အပြောတိုင်းလက်တွေ့လှုပ်ဆောင်တာဖြစ်ပါတယ်လေကြီးပေးနေတာပဲမဟုတ်ပဲလက်တွေ့လှုပ်ဆောင်ပြတာမျိုးဖြစ်ပါတယ်ဒီအသုံးဟာ20ရာစုအမေရိကန်ပြည်ထောင်စုမှာခေတ်စားလာတာဖြစ်ပြီး talk the talk ဆိုတဲ့ idiom နဲ့တွဲသုံးလို့ရှိပါတယ်စကားပြောတယ်လို့ဒီပေးရတဲ့ TALK talk ကိုအခြေခံတဲ့ talk the talk အသုံးကတော့လေလုံးကြီးတာလေလုံးထွားတာလောကကောင်းတာပါဇက်ကလွယ်လွယ်နဲ့ပြောတာအပြောကြီးတဲ့တဲ့ဖြစ်ပြီးကျမတို့မြန်မာဘန်းစကားအရဆိုရင်တော့အပြောကတော့ချောနေတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးခုကိုတွဲပြီးဖော်ပြထားတဲ့ George Groby ရဲ့ဥမာကတော့
If political leaders are going to talk the talk, they've got to walk the walk too. At least get something done.
နိုင်ငံရေးခေါင်းဆောင်တွေအနေနဲ့အပြောကြီးသက်မဟုတ်ပဲလက်တွေလည်းလှုပ်ဆောင်ပြတင်ကြတယ်။အနည်းဆုံးတော့တစ်ခုခုကိုအောင်မြင်အောင်တော့လှုပ်ပြနိုင်ရမှာဖြစ်ပါတယ်လို့ကြည့်ပေးရပါတယ်။
If political leaders are going to talk the talk, they've got to walk the walk, too. At least get something done.
ခုစလေတင်ပြပေးမယ် idiom အသုံးကတော့
walk on a tightrope
ဖြစ်ပါတယ်စာလုံးပေါင်းက walk walk ကလမ်းလျှောက်တာ on on ကအပေါ်မှာ a ကတခု tight tight ကတင်းတာ rope rope ကကြိုးဆိုတော့ tightrope ကတင်းနေတဲ့ကြိုးကိုဆိုလိုတာဖြစ်ပါတယ်စကွတ်ဟွန်ရဲ့တိုက်ရိုက်ဒီဘယ်ကတော့တင်းနေတဲ့ကြိုးပေါ်မှာလမ်းလျှောက်ရတာမျိုးဖြစ်ပါတယ်ကျမတို့မြန်မာအသုံးဖြစ်တဲ့ချူရန်ပေါ်မှာလမ်းလျှောက်တယ်ဆိုတဲ့စကားတိုင်းပေါ့ဆက်ကပွဲတွေမှာအမြင့်မှာဟိုဘက်ဒီဘက်တန်းထားတဲ့ချူရန်ပေါ်မှာလမ်းလျှောက်ပြရတဲ့လူဟာခြေလမ်းတစ်လမ်းချင်းကြည့်ပြီးလျှောက်နေရတာဖြစ်ပါတယ်နည်းနည်းလေးမှအတိမ်ဆောင်မခံပါဘူးတင်းဆောင်တာနဲ့အောက်ပြုတ်ကြရင်အသက်အန္တရာယ်ကျရောက်နိုင်တယ်လို့ဒီ idiom ရဲ့တွဲဝိုက်ဓိပ္ပာယ်ကလည်းရှင်းတယ်လို့ဆိုရမှာပါဒုက္ခအကြီးကျယ်ရောက်နိုင်လို့သိသတိထားပြီးနေရတဲ့သဘောနေနေလီမအမှမခံတဲ့ချီနေမျိုးမှားတာနဲ့ခံရမယ့်အချီနေမျိုးတိတ်ကိုစဉ်စဉ်ရင်နေရမယ့်သဘောမျိုးဘေးကျန်နှံ့ကျအချီနေမျိုးကိုဆိုလိုတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥမာကတော့
Religion is a very delicate issue in this country. The government is walking a tightrope.
ဘာသာရေးဟာအဲ့ဒီနိုင်ငံမှာတိတ်ကိုသတိထားကင်တူရမယ့်ကိစ္စရပ်တစ်ခုဖြစ်ပါလေအစိုးရအနေနဲ့အမှားမခံနိုင်ဘူးလို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခါနားဆင်ကြကြရအောင်
။ Religion is a very delicate issue in this country. The government is walking a tightrope.
ခုနောက်ဆုံးတင်ပြပေးမယ့် idiom အသုံးကတော့
walk on eggshells
ဖြစ်ပါတယ်။စာလုံးပေါင်းက walk walk ကလမ်းလျှောက်တာ on on ကအပေါ်မှာ egg shells eggshells ကကျဲ့ဥခွန်တွေဖြစ်ပြီးစကပိုက်ထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ကျဲ့ဥခွန်တွေပေါ်မှာလမ်းလျှောက်တာဖြစ်ပါတယ်ကျဲ့ဥခွန်တွေပေါ်မှာလမ်းလျှောက်ရတယ်ဆိုရင်ကျဲ့ဥခွန်ဟာနင်းလိုက်တာနဲ့ကွဲသွားမှာဖြစ်တာမို့ဒီ idiom ရဲ့တွဲဝိုက်အဓိပ္ပာယ်ကလည်းအကြောင်းအရာတစ်ခုခုနဲ့ပတ်သက်လို့သိကိုသတိထားပြောဆိုရမှာတစ်ခုခုတူးဦးနဲ့ပတ်သက်လို့သတိထားနေထိုင်လုပ်ကိုင်းမှုလိုတာအထူးသဖြင့်ကိစ္စရပ်တစ်ခုခုနဲ့ပတ်သက်လို့ကျမတို့မြန်မာဘန်းစကားရဆိုရင်ချက်ဆူမိခွဲ့ထတောက်နိုင်တာမျိုးဖြစ်လို့ရောင်လို့တောင်မှပြောမှဆိုမှမခံနိုင်တဲ့အနေအထားမျိုးအထူးသဖြင့်လူတွေအခြေအတင်အငင်းပွားလွယ်တဲ့ကိစ္စမျိုးတွေမှာသိတ်ကိုသတိထားရတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီ idiom တို့နဲ့ပတ်သက်လို့ George Cooper ရဲ့ဥမာကတော့
Raising the topic of same-sex marriage is like walking on eggshells for politicians here.
လိန်တူချင်းလက်ထပ်ထိမြတဲ့အကြောင်းတင်ပြဆွေးနွေးခြင်းဟာဒီမှာရှိနေတဲ့နိုင်ငံရေးသမားတွေအတွက်တော့သိကိုသတိထားပြောဆိုရမယ်ကိစ္စရပ်ပဲဖြစ်ပါတယ်လို့ထိပ်ပြရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ Raising the topic of same-sex marriage is like walking on eggshells for politicians here.
ဒီတင်ပါ English American style ကန္တမှာတင်ပြခဲ့တဲ့ walk ကိုအခြေခံတဲ့ idiom အသုံးအနည်းကတော
့ walk the walk.Walk on a tightrope. Walk on eggshells.
တို့ဖြစ်ကြပါလေ။နောက်တဲ့ဘာခုလိုချင်းမျိုးမှလေနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။အခုလိုဒေါ်လာနာသန်တင်ဆက်တဲ့ American Alien သုံးအင်္ဂလိပ်သင်ခန်းစာတွေကို VO ရဲ့မနက်ခင်းတိုင်းမှာနားဆင်နိုင်ပါတယ်ခင်ဗျာ။မကြာခင်မှာတော့ VOE ရဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ် VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ရဲ့တင်းငွေနေမနက်ဖက်အစီအစဉ်တွေကိုမနက်9နာရီအထိလိုင်းနူမီတာ24 kHz 11.33 ည၊လိုင်းနူမီတာ40 kHz 9433ည၊လိုင်းနူမီတာ58 kHz 5805နဲ့လိုင်းလန့်မီတာ190တို့အပါတိုးချင့်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့စနေနေ့ညကဆွေးနွေးခဲ့ကြတဲ့ VOA ရဲ့ဓာတ်ရိုက်လေလံအစီအစဉ်ကိုပြန်လည်တင်ဆက်သွားမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာလွှတ်တော်တွင်သတင်းရယူဖော်ပြနေတာနဲ့ပတ်သက်လို့တက်မတော်သားကိုယ်စားလှယ်တွေကသတင်းတောက်တွေကိုဝေဖန်ပြစ်တင်ကြတဲ့အတွက်လွှတ်တော်တွင်လွတ်လပ်စွာသတင်းရယူပံ့ပိုးဘလောက်ရေးကြည့်နေပါသလဲဆိုတဲ့အပေါ်သောရရှင်တွေရဲ့အမြင်အမျိုးမျိုးကိုကိုအောင်လွင်ဦးကစီစဉ်ဆွေးနွေးတင်ဆက်ထားတာကိုနားဆင်နေပါပြီ
။မင်္ဂလာပါခင်ဗျာ။ဒီနေ့တိုင်းရိုက်လီလိုင်းစီစဉ်မှာတော့လွတ်တော်နဲ့သတင်းမီဒီယာအခမ်းအနားကိုဆွေးနွေးသွားမှာဖြစ်ပါတယ်။ဒီမကြာသေးခင်တုန်းကပဲလွတ်တော်မှာကိုစလဲရဲ့အပြုအမူဆောင်ရွက်ချက်တွေကိုအနီးကပ်စောင့်ကြည့်တဲ့နေရာမှာဆောင်ပြီးသတင်းယူရနေမှာပုတ်ကိုရရလွတ်လပ်ခွင့်တွေကိုထိပါရရောက်တဲ့လွတ်တော်တိတ်ခထိပါရတွေရှိတယ်ဆိုပြီးလွတ်တော်မှာသတင်းယူနေတဲ့မီဒီယာသမားတွေကိုချက်မှတ်ဖို့ဆိုပြီးတက်မတော်သားကိုစရယ်တွေဘက်ကတိုက်တွန်းစာပေးထားတာရှိပါတယ်။ဒီချိန်ထဲမှာပဲနေတူကလူလူဘဝအတွက်အရေးကြီးတဲ့မူဝါဒတွေကိုဆွေးနွေးဆုံးဖြတ်နေတဲ့ဒီကိုစရယ်တွေပေါ်မှာမီဒီယာတွေကစောင့်ကြည့်သတင်းဖော်ပြဖို့ကလည်းလိုအပ်တယ်ဆိုပြီးယူဆရတယ်လည်းရှိပါတယ်။ဒါကြောင့်လဲဒီလိုကွဲပြားနေတဲ့အမြင်တွေဘာကြောင့်ပေါ်လာရတာလဲ၊ကွာချက်တွေနဲ့အောင်ဘလို့ညှိနိုင်မလဲဆိုတာတွေကိုကျွန်တော်တို့ဒီပိုင်းစီဆွေးနွေးသွားကြပါတယ်။ကျွန်တော်ပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေရှိပါတယ်။ဒီကောလင်းမျိုးနဲ့မဲဆန္ဒနယ်မြေကပြည်သူ့လွတ်တော်ကိုယ်စားဦးမျိုးစောင်းရှိပါတယ်။နောက်ကျွန်တော်နေပြည်တော်မှာအနိကတ်သတင်းနေလဲရယူနေတဲ့သတင်းစာဆရာဦးတီယာသူတို့ရှိနေကြပါတယ်။ဆိုတော့အရင်ဆုံးတော့ကျွန်တော်ဟိုဒီပြည်သူ့လွတ်တော်ကိုယ်စားတူဖြစ်တဲ့ဦးမျိုးစောင်းသဘောထားကိုကျွန်တော်ဆွေးနွေးစေချင်ပါတယ်ခင်ဗျာ။ဒီတပ်မတော်သားကိုယ်စားတွေဘက်ကဒီတိုင်ကြားတဲ့ကိစ္စဟာတကယ်တော့ဒီမတိုင်ခင်မှာတော့ဒီစစ်တပ်ကဒီကိုယ်စားတယောက်ကဒီနောက်တယောက်ကိုဆဲဆုပ်ချင်းမောင်းတဲ့ကိစ္စကိုလည်းအခြေခံနေပါတယ်။ဆိုတော့ဒီလိုသတင်းသမားနဲ့လွတ်တော်ကိုယ်စားတွေကြားမှာဒီတပ်မတော်ကိုယ်စားလည်းဖြစ်ဖြစ်ပေါ့။အရသာကိုယ်စားလည်းဖြစ်ပေါ့လေ။အဖို့တစ်ဖြစ်နေတာတွေကတော်တော်များပဲရှိနေလို့လားခင်ဗျာ
။ကျွန်တော်အနေနဲ့ပြောရင်တော့ဒီတမသာကုသလေတွေနဲ့ဒီမီဒီယာနဲ့ဖြစ်သွားတဲ့ပြဿနာကိုပေါ်မှာတော့ကျွန်တော်တရားကြီးဘာမှမပြောလို့ပေါ့နော်။ဒါပေမဲ့ကျွန်တော်အဓိကပြောချင်တာကတော့ဘာလဲဆိုတဲ့ခါကျတော့မီဒီယာနဲ့ကျွန်တော်တို့ဒါလွတ်တော်ကုသလေတွေနဲ့ဆိုတာတမလို့သာလွတ်တော်ကုသလေပဲဖြစ်ဖြစ်ဒီယူကောက်ခံမဲ့ဖြစ်ဖြစ်ပေါ့လေ။မီဒီယာနဲ့ကျွန်တော်လွတ်တော်ကုသလေနဲ့ဆိုတာရန်သူတွေမဟုတ်ပါဘူး။အဓိကကကျွန်တော်တို့ကမိတ်ဆွေတွေအဓိကကဘာလို့လဲဆိုတော့ဟိုအားလုံးကကျွန်တော်တိုင်းပြည်အတွက်အလုပ်လုပ်နေကြတာပေါ့။တကယ်တော့လုံးလုံးနေကြတဲ့အပေါ်မှာကြတော့ဒီကြားထဲမှာဘာတွေရှိသလဲဆိုလို့ရှိရင်အမှန်တမ်းပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကဒီကြားထဲမှာတစ်ဖက်နဲ့တစ်ဖက်နားလည်မှုလွဲတာလေးတွေတော့ရှိတယ်လို့ကျွန်တော်တို့ကယူဆတယ်။ဘာဖြစ်လို့ယူဆလဲဆိုလို့ရှိရင်ဟိုမီဒီယာကလည်းအများသောအားဖြင့်ကျွန်တော်တို့ကဒီသတင်းတွေကိုကျွန်တော်တို့ကတင်ပြတဲ့အခါမှာပေါ့ဒီဟိုကဘယ်လိုပြောမလဲကျွန်တော်တို့ကဒီမူဝါဒတွေကိုတင်ပြတဲ့အခါမှာဒီလိုမူဝါဒတွေတင်ပြတာတော့ကောင်းတယ်သို့တော်လည်းပဲအများသောအားဖြင့်ကျတော့ကိုယ်စလိန်နဲ့ပတ်သက်လို့ရှိရင်ကျတော့ negative point တွေကိုကျတော့အများသောအားဖြင့်ရွေးထုတ်ပြီးတော့မှတင်ပြတာတွေများတဲ့အခါမှာဒီကိုယ်စလိန်ဒီဘက်ကလည်းပဲတစ်ခါတစ်ခါကျလို့ရှိရင်မီဒီယာတွေကိုကျွန်တော်တို့ကကိုမိတ်ဆွေအရင်လိုဆက်ဆံတာမျိုးနည်းနည်းနဲလာတာမျိုးကျွန်တော်တွေ့ရတယ်အဲ့ဒီမှာနည်းနည်းအခုထက်လေးတွေနည်းနည်းရှိတယ်လို့ကျွန်တော်ကတော့နည်းနည်းမြင်တယ်ပေါ့လေနော
်ဟုတ်ကဲ့ပါခင်ဗျာဆိုတော့ကျွန်တော်ဆရာဦးတီယာသွေးရဲ့သဘောထားလည်းကြားချင်ပါတယ်ဒီနေပြည်တော်မှာကိုရိုင်းလည်းသတင်းယူနေကြတရားဖြစ်တာဆိုတော့အတွေ့အကြုံတွေရပြောမယ်ဆိုရင်ဒီလိုကိုစရိန်နဲ့သတင်းသမားတွေကမှဒီလိုအဖို့တစ်ကလေးတွေကဘယ်လောက်တောင်ရှိနေလဲခင်ဗျာ
ကျွန်တော်ဒီတော်တော်ကိုစလဲနဲ့မီဒီယာရဲ့အကြမ်းပါလို့ပြောရင်ကျွန်တော်တို့ခွဲပြောရမယ့်ကိစ္စတွေရှိတယ်လို့အဲပေါင်းပြောရမယ့်ကိစ္စတွေရှိတာပေါ့ဆိုတော့အရင်ဆုံးပေါင်းပြောလို့ရတဲ့ကိစ္စပေါ့တော်တော်ကိုစလဲအားလုံးကိုညီညွတ်မှုပြောမယ်ဆိုရင်ကျွန်တော်မီဒီယာတွေဘက်မှလည်းကျွန်တော်တို့အားနည်းချက်ရှိတယ်ဘာဖြစ်လို့လဲဆိုတော့မီဒီယာတွေတော်တော်များများကျွန်တော်လေ့လာမိတဲ့လောက်ကမီဒီယာတွေတော်တော်များများသူ့မှာလည်း pressure ရှိတယ်ဒီလိုဒီကကျွန်တော်တို့လွတ်တော်လာပြီးတော့သတင်းယူနေတဲ့မီဒီယာတွေကသူတို့နောက်မှာသူတို့ရဲ့ဒီကျွန်တော်တို့ဒီ editor တွေကနေပြီးသူတို့ကိုဖိအားပေးနေတာရှိတယ်ဒီဘာသတင်းမှမထူးသေးဘူးလားဘာမှရေးလို့မရသေးဘူးလားဆိုတဲ့ဟာရှိတာပေါ့နော်ဆိုတော့အခါကျတော့သူတို့ဒီသတင်းတွေထူးဖို့အတွက်ကိုသူတို့ကဆက်တော်မှာတင်ပြတဲ့စီးပွားချက်တွေထဲမှာလေ့လာရတယ်လို့အဲ့ဒီမှာလည်းသိချာလို့မတွေ့ဘူးဆိုရင်ထွက်တာလည်းသူတို့ကတချို့ issue တွေမှာကျွန်တော်တို့ဒီသဘောထားတွေပေါ့နော်အမြင်တွေကိုဟလာတကယ်ပြင်းထန်တဲ့သဘောထားမျိုးတွေကဒီစိတ်ဝင်စားလောက်တဲ့အမျိုးတွေသူကရှာဖွေပြီးမေးမြန်းတယ်ဆိုတော့တစ်ခါတလေကြတော့ကျွန်တော်တို့ဆက်တော်မှာစီးပွားတဲ့အကြောင်းအရာအားလုံးကြည့်တဲ့အချိန်မှာလေးပင်လေဟိုဒါနဲ့ပြင်းစရာကောင်းတယ်ပေါ့ဟိုကျွန်တော်တာမန်စာဖတ်ပြည့်တဲ့ဘက်ကိုဒါသတင်းပြည့်တဲ့ဘက်ကိုမေးပြတဲ့ကိစ္စတွေရှိရတာကြတော့ဒေသမားတွေလည်းလည်းဒီသတင်းတစ်ပုဒ်ဒီတက်ဖို့လိုတယ်နောက်ကပြန်ကြော်လည်းရှိတယ်ဆိုတော့မလို့အာမေးမြန်းပြီးတော့တခါလေကျွန်တော်တို့ဒီ ကိုလိုချင်တဲ့ဟာပေါ့နော်ကျွန်တော်တို့ရအောင်ကြိုးစားပြီးမရတာရှိတယ်လို့တခါတည်းမှလည်းကျွန်တော်တို့လွတ်တော်ကိုယ်စားလှယ်တွေကပြောလိုက်တဲ့အဲ့အချက်တွေအတိအကျမပြင်းထန်ဘူးတော်တော်လည်းပဲကောက်ယူချက်ကအရင်ပြင်းထန်တယ်လို့ပြောရအောင်နော်အဲ့ဒီလောက်တဲ့အခါမှာကျွန်တော်တို့ဟိုသတင်းကိုမထူးထူးအောင်အဲခေါင်းစဉ်ပြီးပြီးအောင်ကျွန်တော်တို့ဒီလိုမျိုးအဲ့ဒီလောက်တဲ့အပိုင်းမရှိရတော့ဒီအပိုင်းမရှိတဲ့အခါကျတော့ဟိုလိုလိုလားလားနဲ့ပြောလိုက်တဲ့လွတ်တော်ကိုယ်စားလှယ်ကသူသတင်းနဲ့သူပြောတဲ့သတင်းနဲ့ပတ်သက်ပြီးတော့မီဒီယာမှာတက်သွားတဲ့အခါကျတော့လက်ပုံပြင်းထန်တယ်ကျွန်တော်လည်းအိတ်တွေပါတယ်လည်းကြောင်းသွားတဲ့သဘောကြီးဖြစ်တဲ့အခါကျတော့အခုအနေနဲ့တော့ဟိုတော်တော်လေးကိုစိတ်မကောင်းဖြစ်ပြီးတော့နောက်ကိုမီဒီယာကလည်းဒီလိုနောက်ဆုံးအခြေခံတွေကိုကျွန်တော်တာကရှိတာပေါ့ဗျာဆိုတော့ဒါမျိုးတွေလည်းမရှိဘူးဆိုတော့ရှိတယ်ဒါကလည်းကျွန်တော်တို့လူကြီးတွေဘက်ကလည်းသိကြရမယ်သိကြရမယ်ကျွန်တော်တို့အပိုင်းပေါ့ဆိုတော့ပြီးတော့ကျွန်တော်ခွဲပြောမယ်အပိုင်းတစ်ခုပါလို့ဆိုတော့ကျွန်တော်တို့ဒီဟိုလွတ်တော်ပြည်စည်းရေးမှာကျွန်တော်တို့ဒီဟိုရွေးကောက်ပွဲကြီးဟလားရွေးကောက်ပွဲကမ်ပိန်းကြီးဖြတ်သန်းလာတဲ့နိုင်ငံရေးသမားတွေကျွန်တော်တို့ဒီနိုင်ငံရေးပါတီတွေကနေလာတဲ့ကျွန်တော်တို့ဒီကိုယ်စားလှယ်တွေကကျွန်တော်မီဒီယာတွေမသိဘူးမီဒီယာတွေလည်းအပြန်အလှန်ဟလားအားကိုးအားသာပြုလို့ရှိတယ်မီဒီယာတွေအားကိုးပြီးတော့ကျွန်တော်တို့ဒီကမ်ပိန်းကလာတယ်မှာသတ်တမ်းလာခဲ့ရတယ်ကျွန်တော်တို့နိုင်ငံရေးသမားတွေကတော့ဟလာကိုယ်လည်းဖြစ်ပြီးဖြစ်ပေါ်ကြောက်တော့လာခါမှာမီဒီယာတွေရဲ့ကျွန်တော်တို့ဓပုံတိုင်ပုံချိန်ဆက်ပုံဟာဓပုံရိုက်တာဆိုမျိုးပေးနေတာဆိုဒီသဘောတရားတွေသိရပြီးနားလည်ပြီးသားဖြစ်တဲ့အတွက်သူတို့လည်းဟလာရေရောက်ကကိုယ်စားလှယ်တွေနဲ့ဒီမီဒီယာတွေနဲ့သမားတွေတော့ပြည်ပကမရှိရှိနေတော့ပြောတယ်ပေါ့မျိုးပေးရတဲ့နေရာမှာသူရဲ့ဖြစ်ဖြစ်ဖြစ်ကြတဲ့အဲ့ဒီလိုတဲ့အခါမှာဟလာတောင်းသွားရင်ပါသွားရင်ပြင်းထန်လွန်သွားရင်ဟလာဟိုဟိုဖြစ်တဲ့ပြဿနာတော့ရှိတယ်။သတင်းထုတ်တဲ့အပေါ်မှာတော့ဒီမျိုးသိညဉ့်နေတဲ့တက်ကလာမရှိဘူးဒါပေမဲ့ရေးသိညဉ့်နေတာလည်းမရှိဘူးဒါပေမဲ့စက်ကနာတက်မလို့တော့ကိုယ်တွေဒီကြတော့ကျွန်တော်နိုင်ငံရေးဘောကလာတာပေါ့ဘူးသူကကျွန်တော်ဒီစီးကတ်တင်းကျတဲ့နေရာတွေနေပဲတကွာလည်းလာတယ်မီဒီယာတွေကတိတ်ဟိုမတတိယနေပဲတကွာလာပြီးတော့ဒီလိုတက်တော်ရောက်လာတဲ့အချိန်မှာဒီမီဒီယာကဝုန်းဝုန်းတဲ့ရပ်ပုံတွေရိုက်ကြတာလေအဲ့ဒီတင်းနေရာတက်သွားတဲ့အခါလေးအဲ့တော့ကျွန်တော်အွန်လိုင်းမှာဟိုတင်းတက်သွားတဲ့အခါကျတော့အွန်လိုင်းမှာတင်းစာသားနဲ့ရပ်ပုံနဲ့တက်သွားတဲ့အခါမှာအွန်လိုင်းတွေအားလုံးကြည့်ရတယ်လူမှုကွန်ရက်ကျွန်တော်ဒီဘက်ကတခုဒီရတယ် download လုပ်ပြီးအလွယ်တူလေး online မှာကျွန်တော်တို့ဒီရတိုင်းနဲ့ပေါ့နော်ဒီပြင်ရ download လုပ်ပြီးသူတို့တိုက်ချင်ဟာစာရင်းပြန်ပြန်လာလို့ရှိတယ်ပုံတွေပေါ့မပေါက်ခဲ့ရတဲ့ဂျေးလို့ဆိုတော့ဒါတွေကသူတို့ဖြစ်တဲ့သဘောတဘာပေါ့တော်တော်လေးတက်မဲ့သွားကုန်လို့ဒီပြင်မှာသူတို့ခံစားချက်ကတော်တော်လေးကိုဟိုဘယ်လိုကောသူတို့တော်တော်လေးထိတ်လန့်နေရတယ်ဒီပေါ်မှာတော်တော်လေးတုံ့ဆုပ်နေရတယ်ဆိုတော့ဒီသဘောတဘာဝနဲ့ကျွန်တော်မီဒီယာတွေကလည်းတစ်ချက်ဖြစ်တဲ့သဘောတဘာဝတွေပေါ့နော်ဒီလူမှုကွန်ရက်မှာပြန်ပွားတဲ့ပြဿနာတွေကိုသူတို့ပြင်နာမရသေးတာဟုတ်လားဟိုကိုခိုင်းနေခိုင်းတတ်ကြည့်ရပါတော့အဲ့တော့ဒီတော့ပြန်ပြီးဖြစ်လာပြီးတော့ဒီလိုပြည်ပတ်သားတွေကကျွန်တော်တို့ကရှင်းရှင်းလေးပြောက်ွယ်သွားမယ်အစားဟုတ်လားဒီတော့ community လည်းရှိပြီးတော့ဒီဖြစ်တော်ကြီးရှိတာဒီ community လည်းရှိပြီးတော့ဒီတက်မတော်လာကုစေတွေနဲ့ဒီကြားနဲ့ကြားမှာကျွန်တော်တို့ကောင်းပုံနဲ့ဆက်ဆံရေးတစ်ခုတစ်ချိန်ပြည်လည်လာမယ်အစားအခုဒီတက်တနာတွေကဟုတ်လားထက်တာထက်တာအစ်တွေတက်လာပြီးတော့ကျွန်တော်တို့ပုံပြီးစိုးဝလာတာတော့ဒါတော့မကောင်းတဲ့လက္ခဏာပေါ့
ဟုတ်ကဲ့ဆိုလိုတာတော့ဒီအတွေ့အကြုံအားနည်းတာတွေကတော့နှစ်ဖက်စလုံးမှာရှိနေတယ်ဆိုတော့သဘောပေါက်ခုထိရင်းချက်မလာနိုင်သေးတဲ့သဘောတဘာဝရှိနေတာပေါ့လေ
ဟုတ်ပါတယ်ဘာဖြစ်လဲဆိုတော့ကျွန်တော်ဒီဖြစ်တဲ့တက်တနာဆိုလို့ရှိရင်ဓာတ်ပုံရိုက်တဲ့ကိစ္စကတကယ်တော့ကျွန်တော် public area ပေါ့တော့ဒါကကျွန်တော်သတင်းလောက်တဲ့ area တော်တော်ဆိုတော့ကျွန်တော်တို့ဒီနိုင်ငံရေးသမားတွေအားလုံးကျွန်တော်ဆိုတော့ကိုယ်စားလှယ်တွေအားလုံးကလာပြီးတော့ကျွန်တော်တို့ပြည်သူ့ရေးအတွက်ကိုဥပဒေကြီးအလုပ်ကိုလာလုပ်ကြတဲ့အခါမှာကျွန်တော်တို့ media တွေကလည်းဓာတ်ပုံရိုက်မှာလေဒီကိုမေးပါပဲဒါကဟို privacy ဟိုပါပေါ့တော့သူတို့ရဲ့ဒီ corporation နဲ့ခွင့်ခံစားရတဲ့အချိန်မဟုတ်ဘူးတိုင်းပြည်တော်လုံးလုံးနဲ့ဖြစ်ဖြစ်တဲ့အတွက်ကျွန်တော်မီဒီယာသမားတွေဓာတ်ပုံရိုက်တာတော့မေးမြန်းတာပဲရှိမှာပဲဒီကကိုယ့်ကိုယ်ကိုစိတ်ကြိုပြင်ဆင်လာဖို့လိုတယ်အဲတခုရှိတာပေါ့ကျွန်တော် private room တွေရှိတယ်ကျွန်တော်တို့ဒီအောက်မှာဟိုကျွန်တော်ကောထားတဲ့နေရာတွေရှိတယ်ပြေးလေတော့တဲ့နေရာလေးတွေရှိတယ်တက်တက်ရက်ရက်မြေပေါ်ပေးထားတဲ့နေရာတွေရှိတယ်အဲ့လိုနေရာမျိုးကြီးဆက်ပြီးတော့အရင်းကြီးရဲ့ဓာတ်ပုံရိုက်တဲ့၄ခုမေးတဲ့ဆိုတော့ဒါတက်တယ်လာပေါ့နော
်
ဟုတ်ပဲဆိုကျွန်တော်ဒီဝင်ထွက်ဒီမှာဟလာဒီကျွန်တော်တို့ဟိုအများအားဖြင့်ဖြတ်သွားဖြတ်လာတဲ့နေရာတွေမှာကျွန်တော်ဓာတ်ပုံရိုက်ကြတော့၄ခုမေးတာလို့ဆိုတာကဒါပြတော့ဘယ်ကတည်းကမှလည်းထုံပြီးတော့မှထုံးကြမယ်ဖိုင်ဖိုင်နားနဲ့ဘူးအရင်ဒီပေါက်ဖို့လေဒီပေါက်လို့မရမှတိုင်တာတန်းလာရဖြစ်ဖြစ်လာတာတမျိုးပေါ့နော်အခုတော့နားနဲ့ဒီလည်းမပြီးပေါက်သေးသေးလေဒီလိုအစ်စ်လေးဖြစ်လာတာတော့ဟိုဒါစိတ်မကောင်းကြပဲစိတ်လည်းပြူကြပဲပေါ့
ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီလွတ်တော်ကိုယ်စားဥမျိုးစောအောင်လည်းပြန်မေးချင်ပါတယ်ဒီတက်မတော်သားကိုယ်စားရဲ့ဘက်ကဒီသတင်းမီဒီယာတွေကိုအေးအေးဝေဆိုပြီးလွတ်တော်နာရကထက်မှာဟိုတင်ပြတဲ့စာထဲမှာကြာတော့ဒီကိုယ်စားရဲ့စိတ်ညူညင်အောင်ဒေါသဖြစ်အောင်တမင်တက်တက်လှုပ်တဲ့တခြားပြစ်မှုတစ်ခုကိုကျူးလွန်အောင်အကြံနဲ့လှုပ်တဲ့အသေးပြစ်အောင်တမင်လုတ်တယ်ပေါ့နော်။နောက်ကိုယ်စလေသွားလာခဲအောင်လုတ်တယ်။ဒီအမျိုးသမီးကိုယ်စလေဆိုရင်လည်းကာရင်နေပြက်လောင်လုတ်တယ်ဆိုပြီးတော့လည်းပြောထားတာမျိုးရှိတယ်ဆိုတော့ကျွန်တော်ဒီသူတို့ဖြစ်ခဲ့ကြုံရတဲ့အတွေ့အကြုံတွေကိုတော့ကျွန်တော်ဟိုမမေးချင်ပါဘူး။ဆိုတော့ကိုမျိုးစော်လွတ်တော်ကိုယ်စလေတူးချင်းအနေနဲ့ရောဒီလိုမျိုးတွေကိုယ်တိုင်ကြုံခဲ့ရတာမျိုးတွေဒါမှမဟုတ်တွေ့ခဲ့ရတာမျိုးတွေရှိလားခင်ဗျ။
ဟိုကျွန်တော်အနေနဲ့ကတော့ဒီကိုတိုင်ပေါ့လေနော်ကျွန်တော်ဒါဟိုပိတ်ဆို့တာပါညာပုံစံမျိုးတွေကတော့ကျွန်တော်တို့ကမကြုံရဘူးပါဘူးကျွန်တော်တို့ကကြတော့ငကူကလေးနဲ့လည်းမီဒီယာ friendly ဖြစ်တယ်ပေါ့ဖြစ်တဲ့အခါကျတော့ကျွန်တော်တို့ကဟိုမီဒီယာဘာလို့ခြင်းနဲ့ဘာဖြစ်ခြင်းနဲ့ဆိုတော့ဘာမေးခြင်းနဲ့ဆိုတော့လည်းကျွန်တော်တို့သိတဲ့အခါကျတော့အများဆုံးအဖြစ်ကျွန်တော်တို့ ပြောချင်တဲ့ message ကိုကျွန်တော်တို့ကပြောရရှိတာကိုကျွန်တော်ပြောနိုင်ဖို့ကြိုးပမ်းထားလေးရှိတဲ့ခါကြတော့ကျွန်တော်တို့မှာပြဿနာသိမရှိဘူးအဲဒါပေမဲ့လည်းပဲကျွန်တော်တို့ကကြတော့ပြောမယ်ဆိုရင်တော့ဒီလွတ်တော်ကိုယ်စားလှယ်ဖြစ်ပေမဲ့အရန်ကြီး popular အရန်ကြီးရဲ့လွတ်တော်ကိုယ်စားလှယ်မျိုးတွေမှာမပါဘူးပေါ့အဲပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီလွတ်တော်ဥက္ကဋ္ဌတွေလိုကျွန်တော်ဝင်ကြီးတွေလိုမှာကြတော့ကျွန်တော်တို့တချို့ကြတော့ကျွန်တော်တို့မြင်ရတာကတော့အဲ့လိုမျိုးရှေ့ဆက်သွားလို့မရအောင်တော့မှပိတ်တယ်ဟိုဟာမီးဟိုမိုက်တွေထိုးပေးပြီးတော့မှကျွန်တော်တို့မေးတဲ့အခါမှာမဖြေချင်မဲနဲ့ကျွန်တော်သွားတဲ့အခါမှာဗာလဲဆိုတဲ့အခါကြတော့ဒီဟိုလမ်းကိုပိတ်ထားတယ်လို့ဖြစ်တာမျိုးတွေတော့ကျွန်တော်တို့မြင်ဘူးတယ်ဗောလေကိုကိုတိုင်းတော့မကြုံဘူးအဲ့လိုမျိုးတော့မြင်ဘူးတယ်အဲ့လိုမျိုးကျွန်တော်ဘာတစ်ခုတွေ့ရလဲဆိုတော့အဲ့နှစ်ချက်တွေ့ရတာဗောအကိုစလေဒီဒီ high profile figure တွေဗောလေနော်ဒီသူတို့အနေနဲ့ကကြတော့လည်းပဲမီဒီယာတွေကိုအချိန်တစ်ခုတော့ပေးတင်တယ်လို့ကျွန်တော်တို့မြင်တယ်မီဒီယာတွေကိုအနည်းဆုံးတော့တခုခုသူတို့တခုခုလုပ်ပြီးပြီဆိုလို့ရှင်ပြောစီရာ message တခုခုခြံထားခဲ့ဖို့ပြောရမယ်ဆိုတော့ဒါသူတို့ကြိုတင်ပြင်ဆင်လာဖို့လိုတယ်လို့ထင်တယ်ပြီးတဲ့ခါကျတော့မေကွန်းဒါအကုန်လုံးတော့ကျွန်တော်တို့ဖြည့်ချင်မှဖြည့်နိုင်မှာပေါ့မေကွန်းတစ်ခုသုံးခုလောက်ဖြည့်ဖို့အတွက်ကတော့အချိန်လေးပေးတဲ့ပြီးတော့မှကျွန်တော်တို့သွားနိုင်ဖို့ဒါစီစဉ်ရမယ်လို့ကျွန်တော်မြင်တယ်ပြီးတဲ့ခါကျတော့မေးတဲ့ခါမှာလည်းပဲခုနပြောသလိုဒီမေးတဲ့ဖြည့်မဲ့လူတအားကြီးကပ်ပြီးတော့မှလောက်တာမျိုးထဲဆိုလို့ရှင်ကျွန်တော်တို့ကဟိုခက်လန်းလန်းနေမှလောက်ပြီးတော့မှသူရှိတို့လာလေကျွန်တော်တို့နောက်ဆုတ်ပြေးတဲ့ဟာမျိုးလေးတွေနဲ့အပြန်အလှန်နားလည်မှုလေးတခုဒါရှိတင်တယ်လို့ကျွန်တော်မြင်တာပေါ့လေအဲ့တော့တအားကြီးပိတ်ထားတဲ့ပုံစံမျိုးတွေကြတော့ဒါကျွန်တော်တို့ကတစ်ခါတလေတွေ့ရတယ်အထူးသဖြင့်တော့အတိုင်းငယ်ပုဂ္ဂိုလ်တို့ကလာလို့ရှင်လဲဒါဝိုင်းပြီးတော့မှကျွန်တော်တို့ပိတ်ထားသလိုဖြစ်ဖြစ်သွားတာပေါ့အတားမျိုးတွေတော့ကျွန်တော်မြင်ဘူးတယ်အကူကူတိုင်းကတော့ကျွန်တော်တို့ကျွန်တော်တို့တော့အဲ့လိုမျိုးဆက်ဆံမှုတာတော့မရှိဘူးဘာလို့လဲဆိုတော့ကျွန်တော်တို့ကဟိုကျွန်တော်တို့ကလူပိတ်ပြီးတော့မှမေးရတော့အောင်လဲကျွန်တော်တို့ figure အလောက်မကြည့်ဘူးလေ
ဟုတ်ကဲ့โอเคสรุปโคทีอาตัวเองเนี่ยครับเนี่ยที่ตําราษาโคเซ่ไอ้เบกก็ပြောတယ်လို့ပေါ့လေတရင်မီယာတွေကဥပဒေနဲ့မညီတဲ့လောက်ရမျိုးတွေရှိတယ်ဆိုတော့ဟိုအခုဒီနောက်ဆုံးဖြစ်သွားတဲ့ဖြစ်ရမှာပဲဖြစ်ဖြစ်ပေါ့လေတခြားဖြစ်ရတဲ့အနေနဲ့ရောရှိတယ်လို့ပြောရင်ဟိုလက်ခံနိုင်စရာအကြောင်းရှိလားခင်ဗျာ
ကျွန်တော်တော့လေဟိုအဒီအတိုင်းစာနဲ့ပတ်သက်လို့လေကျွန်တော်တို့ online မှာပြန်နေပြန်ထားပါတယ်ဟိုကျွန်တော်တို့အတိုင်းစာဆိုတာလဲဟို blog site မှာလည်းကျွန်တော်တို့မပြီးဘူးเนาะအဲ့အဲ့တိုင်းစာမှာပါတဲ့အချက်ပေါ့အဲ့ဒါအဲ့တိုင်းကျွန်တော်တို့ဖတ်ရတဲ့တိုင်းစာအစ်မဖြစ်ဖြစ်လို့ဆိုလို့ရှိရင်တော့အဲ့တိုင်းစာမှာပါတဲ့အချက်တွေကတော်တော်လေးဟိုဝင်သွားပါတယ်အမှန်တော့ကျွန်တော်ကမျှော်လင့်တာကသိသိကြကြပေါ့ဘယ်လိုဖြစ်ရမျိုးဟလားဘယ်လိုဖြစ်ရဘယ်လိုဖြစ်ရမျိုးတော့ဖြစ်ဘယ်လိုသိကြမျိုးဘယ်လိုစော်ကားမှုမျိုးဘယ်လိုမျိုးသိအောင်ချက်မျိုးဖြစ်တယ်ဆိုတဲ့ဟာမျိုးသင်စာထောက်ကြပြီးပြောတာမျိုးကျွန်တော်မတွေ့ရဘူးเนาะဆိုတော့ဟိုအဲ့ဒီမှာကျွန်တော်တို့အသေးစိတ်ကြီးရှင်းလင်းတာတွေရှိလို့ရှိတယ်ကျွန်တော်လည်းမဲကျွန်တော်လည်းမသိအောင်ပဲနော်ဟိုသူတို့တွေသိနေကြတယ်ဆိုကြားတယ်တော်တော်လည်းပဲဘယ်တော့အကြည့်ကျကျွန်တော်တို့ဒီဖြစ်စဉ်လေးနဲ့ပတ်သက်ပြီးတော့ဒီလိုမျိုးတိုင်ကြားတဲ့အဖြစ်ဖြစ်ခဲ့ရတယ်ပဲသူတို့ဖြစ်စဉ်လေးနဲ့ပတ်သက်ပြီးတော့ဒီကြကြဒီထောက်ကြပြောဆိုတာမျိုးကျွန်တော်မသိရတဲ့ကြောင့်မလို့အမှန်တမ်းကကျွန်တော်လည်းဟိုစဉ်းစားအပ်တယ်ဘာဖြစ်လို့များဟိုဒီလိုမျိုးမီဒီယာဒီအားလုံးကိုကျွန်တော်တိတ်ကျုံပြီးတော့ဟာဖိအားပေးတဲ့သဘောမျိုးစာစာဖြစ်လာတယ်လေပေါ့နော်ဘာဖြစ်တယ်ကျွန်တော်လည်းကျွန်တော်ဒီဟို interpret the book ဆိုတော့အပေါ်နေပြီးတော့မှန်ကန်နဲ့ညာခန်းရပြီးတော့ကျွန်တော်ဒီဒီကမ္ဘာကကိုယ်လေတယောက်ကတစ်ယောက်ဆိုတာမဲပေးနေတဲ့သဘောမျိုးအလားလက်ဆန်းနေတဲ့ဓာတ်ပုံတွေထွက်လာတဲ့ဟာတွေကလည်းတကြိမ်ကြိမ်လို့ဖြစ်ခဲ့မှုလေဆိုတော့ဒါကဒုတိယတစ်ကြိမ်ဖြစ်တာပေါ့နော်ဆိုတော့ဖြစ်တဲ့အခါတိုင်းမှာကျွန်တော်တို့မီဒီယာတွေနဲ့ကျွန်တော်တို့ဖြစ်ပွင့်နေပြောရအောင်နော်ကျွန်တော်တို့ဒီတက်တော်အုပ်ချုပ်ရေးရနေပြီးတော့မှန်နိုင်ထားပြီးတော့မီဒီယာတွေကမ္ဘာကကိုယ်လေတိတ်တိတ်ဆိုင်ဆိုင်ဟလားဟိုဖြစ်ချင်တာဖြစ်ပြင်တာအပြားလားကျွန်တော်ဒီကြည့်လို့အောင်ဆိုတော့ဆွေးနွေးကြတာပုံပြီးဖြစ်ရောက်တယ်ဒါကတော့အခုလိုမျိုးတိုင်တာလုပ်လိုက်ပြီးတဲ့အခါကျတော့ကျွန်တော်တို့မီဒီယာရေးပေါ်မှာပရက်ဆာကျလာတော့ကျွန်တော်နည်းနည်းနိုင်ငံရေးဆိုင်နေတာကတော့ဆိုမီဒီယာတစ်ခုလုံးကဒီဟာကြီးကိုခံစားရတော့ဥပမာနားလည်မှုတွေတော့ဖြစ်နိုင်တယ်ဟုတ်လားမီဒီယာရေးပေါ်မှာတက်ရိုက်တာဝန်မရှိတဲ့ကိစ္စပဲဥပမာဆိုကြပါစို့ဖြစ်နိုင်ခြေရှိတာတစ်ခုဆိုလို့ရှိရင်အဲ့ဒီဟာရာစုတော့ကဆဲတဲ့ကိစ္စမတိုင်ခင်တည့်ရမှာဆိုလို့ရှိရင်ကျွန်တော်တို့ကကိုယ်စားလှယ်အမျိုးသမီးကျောက်ရက်ဓာတ်ပုံကအွန်လိုင်းမှာတော်တော်လေးပြန့်သွားတယ်အဲ့ဒီမျိုးသမီးဓာတ်ပုံကိုအသုံးပြုပြီးတော့ပြောင်းရအောင်ရရေးတာလည်းရှိတယ်ဆိုဟိုဒီဟာကတော့ကျွန်တော်တို့မီဒီယာကဘယ်တဲ့ရင်းတဲ့ပုံပြင်တယ်လားဘောင်းစားစုကြီးပုံနဲ့ပြင်တယ်ကျွန်တော်ကင်မရာဦးဝင်းရဲ့ပုံပဲပြင်တယ်ဘယ်သူပုံပဲပြင်တယ်ဒီလိုက်ကကျွန်တော်တို့ဒီ online ပေါ်မှာ download လုပ်ပြီးပြန်ပြီးတော့နောက်ပြောင်းပြီးရတဲ့ကိစ္စတွေကဒါနဲ့ထိတွေ့လို့မရတဲ့ကိစ္စကမီဒီယာမှာတိုက်ရိုက်တာမဟုတ်ဘူးမီဒီယာကသူကပြင်မှာပဲဒီပုံပဲဆိုအဲ့တော့ပြန့်ပြန့်သွားတာကတော့ပြင်ဒါကလီးနေတယ်ကျွန်တော်ဖြန့်ထားပြီးတော့ပြတ်သွားတာဆိုတော့ဟို Facebook ပေါ်မှာပြင်လိုက်အဲ့ပြင်လိုက်တဲ့တရေကပုံဒီလိုက်ကတောင်းပြီးတော့ရေးချင်လို့ရေးလို့ရတဲ့ကိစ္စကမီဒီယာတော့လည်းမဆိုင်ဘူးဒါကလီးပြင်တာကိုလည်းကတို့တော့ခွင့်ပြုပါလို့ဖြစ်တဲ့ကြောင့်အားလုံးကဒီလိုတုံးနေကြတော့ဒီသူမမဟုတ်ဘူးဗျာလူတိုင်းကသာမဏေကြီးပြင်ပြင်လဲတတော်ဆန်းကြီးကြီးပြင်လဲကခံနိုင်ရတဲ့ခံရနိုင်တဲ့ပြဿနာလေးဆိုတော့အဲ့လိုမျိုးပုံမှာဟိုခံစားချက်ထားပြီးတော့ကျွန်တော်တို့မီဒီယာတွေဆက်ဆက်ပေးရဆိုတဲ့ဒါကမဖြစ်ဘူးဗျာခါခါကြနာပြီးကျင်လဲပါတယ်ဒီလိုဖြစ်တဲ့ပုံလေးမှာဖြစ်သွားရင်ဘယ်အကြောင်းအချက်ဘယ်ပြဿနာကိုအခြေခံပြီး ခံစားရတယ်။ဒါတော့အဲ့လိုပြောမှလည်းကျွန်တော်မီဒီယာသမားတွေပြည်ကြဆင်ခြင်လို့ရမယ်။အဲ့တော့မဟုတ်ဘဲနဲ့ကျွန်တော်တို့ဒီလိုမျိုးဟိုတိုက်စားလုပ်ပြီးတော့ကျွန်တော်မီဒီယာသမားတွေရဲ့ကြွားခွင့်လာခွင့်လုပ်ခွင့်ကိုင်ခွင့်ပြင်ချက်ပေါ်လို့ဒါတော့ကျွန်တော်ကတော့ဒါမီဒီယာလောကတစ်ခုလို့ပရက်ဆာပြီးရဲ့နိုင်ငံရေးဆန်နဲ့ကျွန်တော်တုံ့ပြန်တဲ့သဘောမျိုးဖြစ်နေတယ်။ဒါကကျွန်တော်ရှေ့လျှောက်ဟိုဟိုကျွန်တော်မီဒီယာတွေရဲ့ဆက်ပြီးတော့ကျွန်တော်တကယ်နဲ့လုပ်နေပါကရက်သွားမှာမဟုတ်ဘူး။အဲ့တော့ထပ်ပြီးတော့ပြတ်ပြန်ပြီးဖြစ်ရမကောင်းဘူး။အမှန်တော့ဖြစ်ပြနာတော့ကျွန်တော်မီဒီယာတွေတက်တော့ပုံစံတွေနဲ့ဒီတက်တော့တော့ပုံစံတွေကြားမှာကျွန်တော်တိတိကျကျပြည့်ပြီးတော့ဘယ်ဟာကတော့ဘယ်လိုဖြစ်တယ်ဒီဟာကဒီကျွန်တော်တို့ရဲ့မီဒီယာဓမ္မရဲ့သဘောတဘာဝနဲ့လုပ်ငန်းဆိုင်ရာကျွန်တော်တို့ပြန်ချင်းကြားလို့ရတာကျွန်တော်မဖတ်ဘူးပြန်လို့ရတယ်။အမှန်တော့တိတိကျကျကျွန်တော်တို့ engage လုပ်ပြီးတော့ဟာဟိုအပြန်အလှန်ပြောဆိုဆွေးနွေးပြီးတော့ဟိုလီးလန်းချာမယ်ဆိုတာဒီလိုမျိုးကျွန်တော်တို့ကုတ်ဆုပ်ယူတတ်တယ်လေဒီကစဉ်းတော့ရဟိုဖြစ်ချင်းရမရဘူးလို့ကျွန်တော်မြင်ပါတယ်
โอเคโหตําหนอดาดิโคซเลยเบ็ดกะดิซั่วซั่วท่าได้เฉ็ดเนี่ยแหละโหอญิ้นปั้วเสียได้ชื่อนี่နိုင်มาได้แต่แม้โหติ๋นเปียได้ตําหนอดา
ဟုတ်တယ်
ဟုတ်တယ်ဟိုဒါပေမဲ့ဟိုတင်ပြတဲ့ဒီတက်မော်သားကိုစရီအခုဆွေးနွေးတဲ့နေရာမှာပါတဲ့အတွက်လဲကျွန်တော်တို့ကဟိုဒီကိစ္စအပြန်လန်ဆွေးနွေးဖို့ကတော့မဖြစ်နိုင်တာလေရှိရပါလိမ့်တခုရှိရကျွန်တော်ဒီနေရာမှာဟိုဟိုဟိုကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးကိုဆက်သွယ်ထားတဲ့ပုံကိုတချို့လဲရှိရအတွက်ကျွန်တော်လှည့်ပေးချင်ပါတယ်စာရေးထားရလဲရှိပါတယ်တဦးကတော့ကျွန်တော်ထိုင်းနိုင်ငံကကိုတီးလည်မှုပါကိုတီးလည်မှုဆွေးနွေးတာလဲချက်တော့နားထောင်ကြည့်အောင်ပါဟု
တ်ကဲ့ခင်ဗျာကျွန်တော်အနေနဲ့တော့ဒီလွတ်တော်ထဲမှာနော်ဒီစစ်တပ်ကြီးစစ်တပ်ဖွဲ့စည်းကပြိပင်နဲ့ဟိုနေဒီမော်တော်တရင်သမားနဲ့ပြိပင်နဲ့ကိစ္စကတော့ကျွန်တော်အနေနဲ့တော့တော့သဘောမချဘူးဗျ။မဆုလဲဆိုရင်တော့ကျွန်တော်တို့တရင်သမားတွေဟာပြည်သူစုကိုတော့အကာအကွယ်ပေးတယ်နော်။မန္တာကိုသူတို့ထုတ်ပြောတယ်နော်။မမန္တာကိုသူတို့ဘာမှပြောဆိုတာလှုပ်ဆောင်တာမရှိဘူး။ကြားတာတာမရှိပါဘူး။အမှန်တရားကိုသူတို့ထုတ်ပေါ်တဲ့တရင်သမားတွေဖြစ်တဲ့အတွက်နော်ကျွန်တော်တို့အနေနဲ့တော့အများကြီးကြိုဆိုပါတယ်။အများသားပဲကြိုဆိုပါတယ်နော်အဲ့စစ်တပ်ကနော်သူတို့ရဲ့ဒရင်းသမားကိုပိတ်ပင်တာကတော့နေရာတကာမှာဖြစ်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါကတော့ထိုင်းနိုင်ငံကကိုတီးလည်မှုပါနောက်တူကတော့ကျွန်တော်တို့အီးမေးလ်နဲ့ပေးဖို့ဆွေးနွေးထားတာပါကိုဖြိုးဝင်းထက်အောင်ဖြစ်ပါတယ်နန်းလောင်စာဖတ်ပြပေးပါဦးခင်ဗျာ
လွတ်တော်အတွင်းဒရင်ရယူပြီးတော့ပြည်သူတွေကိုဒရင်မှန်ပြန်ကြားပေးနေတဲ့ဒရင်သမားတွေကိုလွတ်လပ်စွာဒရင်ရယူမှုတွေကိုမပိတ်ပင်မသားစီးသင့်ပါဘူးအခုဖြစ်သွားတဲ့ကိစ္စတွေမှာလည်းသူတို့တွေလွတ်တော်တဲ့ပြောခဲ့တာတွေကိုအများပြည်သူတွေသိရအောင်ပြန်ပြီးပြောတာပဲလေအမှန်ဆိုရင်သူတို့ကိုသူတို့ပဲပြန်ပြီးတော့ဆင်ဆင်ချင်ချင်နဲ့လူကြီးလူကောင်းပြပြနေထိုင်ရမှာပါအခုလိုသတင်းသမားတွေရဲ့လွတ်လပ်စွာသတင်းရယူခွင့်သတင်းတင်ဆက်ခွင့်တွေကိုကြက်မှတ်လိုက်မယ်ဆိုရင်လွတ်တော်ထဲမှာအင်ဂျင်နီယာတွေတည်တည်ချာချာအလုံမလုံတာတွေပြောချင်ရပြောနေချင်ရနေနေတာတွေကိုပြည်သူတွေသိကြတော့မှာမဟုတ်ပါဘူးဒါဟာမဖြစ်သင့်ပါဘူးလွတ်တော်ထဲမှာဆွေးနွေးခဲ့တာတွေချမှတ်ခဲ့တာတွေပြောခဲ့ဆိုခဲ့တာတွေဖြစ်ပျက်ခဲ့တာတွေအပေါ်အဆိုးအကောင်းမှလည်းမျှကိုပြည်သူတွေသိသိနယ်လို့မြင်ပါတယ်အခုလိုသတင်းမျိုးကိုသတင်းအမအမုန်းစကားလို့ဆိုလို့မရဘူးလို့ထင်ပါတယ
်။ဟုတ်ကဲ့ဆိုတော့တို့ဒီဆွေးနွေးရဲ့အထက်မှာတော့အဓိကသတင်းမီဒီယာတွေသူ့လောက်သူ့လောက်တာကိုမချုပ်ချယ်သင့်ဘူးဆိုပြီးထောက်ပြတဲ့အမြင်တွေကိုကြားပါတယ်။ဆိုတော့ကျွန်တော်ကိုမျိုးစောအောင်တခုတော့မေးချင်ပါတယ်။အခုအနေထားရဆိုရင်တော့ဒီလွတ်တော်ကိုယ်စားလှယ်ဘက်ကသတင်းသမားတွေကကိုယ်စားလှယ်တွေလုပ်နေတဲ့အလုပ်တွေကိုဟိုတစုံတရာနားမလည်တာတွေရှိရဲ့နောက်ပြီးအရေးကြီးတဲ့ကိစ္စတွေကိုစဉ်းစားလောက်ကန်ရတဲ့အခြေမျိုးမှာဟိုစိတ်နှောက်ရှက်ပေးရရောက်တဲ့ဟိုလုပ်ရမျိုးတွေလည်းရှိရဲ့ဆိုတဲ့အမြင်မျိုးတွေလွတ်တော်ကိုယ်စားလှယ်ဘက်မှာရှိနေတယ်လို့ကျွန်တော်နားလည်လို့ရပါတယ်။တစ်ချိန်တည်းမှာပဲဒီသတင်းသမားတွေဘက်ကပြောမယ်ဆိုရင်လည်းဟိုကိုယ့်လုပ်ကိုယ်လုပ်နေတဲ့ကိစ္စတွေရှိနေတယ်။ကို့မှာလည်းကို့တာဝန်နေတဲ့ကိုပဲဆိုတော့ဆက်လို့ကအုံမဲ့ကိစ္စတွေရှိနေဆိုတော့ဒီလိုရက်တိချက်မျိုးရှိထားတာဆိုတော့တစ်ဖက်နဲ့တစ်ဖက်အလုပ်တွေရဲ့သဘောတဘာဝကိုဟိုဘယ်လိုပြောမလဲပြည်ပြည်ဝဝသဘောမပေါက်လို့လားဒါမှမဟုတ်ကိုလုံနေတဲ့အလုပ်ကမှပိုအရေးကြီးရဆိုရင်အမြင်တွေကြောင့်အခုလိုမျိုးဟိုပေါ့လေအဖို့တစ်ကလေးတွေဖြစ်စရာတွေကြုံနေရတာလားဘယ်လိုကြောင့်အဓိကဖြစ်တယ်လို့မြင်လဲကိုမျိုးစော
တစ်ဖက်နဲ့တစ်ဖက်ဟိုဒီကဖြစ်ရတဲ့အကြောင်းရင်းတွေကတော့ဒါအများကြီးရှိမယ်ပေါ့နံပါတ်1ကျွန်တော်ပြောချင်တာကတော့ခုနကတော့ကိုသူတရားဆိုပြောသလိုပဲကျွန်တော်တို့ကဒီမီဒီယာတွေကိုဖိနှိပ်တဲ့ဟာချုပ်ချယ်တဲ့ဟာတို့ကျွန်တော်တို့လည်းမကြိုက်ဘူးဘာဖြစ်လို့လဲဆိုတဲ့အခါကျတော့မီဒီယာကကျွန်တော်တို့ကလွတ်လပ်စွာသတင်းယူခွင့်လည်းရှိနေမှာကျွန်တော်တို့ကပြည်သူလူထုကလည်းပဲကျွန်တော်တို့လွတ်တော်ကလုပ်နေတာတွေလွတ်တော်ကိုယ်စားလှယ်လုပ်နေတာတွေကိုပုံပြီးတီးခွင့်ရှိမှာပေါ့ဒီမှာသဘောပေါက်မှုလွဲနေတာလေးတွေရှိတယ်။ဘာလဲဆိုတဲ့အခါကျတော့တခါတလေကြလို့ရှိရင်မီဒီယာတွေကိုပြောလိုက်လို့ရှိရင်ဆိုးကျိုးပဲဖြစ်မယ်လို့ထင်တဲ့လူတွေလည်းရှိလိမ့်မယ်။ဒါပေမဲ့တချို့ကိုယ်စားလှယ်တွေကြတော့လည်းမီဒီယာတွေအင်တာဗျူးတော့ပုံပြီးခံနေတယ်။ဘာဖြစ်လို့လဲဆိုတော့ကောင်းကျိုးပိုရလို့ပေါ့နော်။ဘာဖြစ်လို့လဲဆိုတဲ့အခါကျတော့ကို Facebook တွေ Social Media တွေ Online Media တွေရှိကြပြီးမယ်ဒီဟာတွေကဟိုကိုယ်တိုင်ပြောတာဖြစ်တဲ့အတွက်ကြောင့်မလို့ ကျွန်တော်တို့ကဒီမီဒီယာကကြတော့ third party အနေနဲ့ကျွန်တော်တို့ကဘေးကနေမှပြောပြတာဖြစ်တဲ့ခါကြတော့မီဒီယာကပြောတဲ့ဟာကိုပို့ပြီးတော့မှပြည်သူလူထုအတွက်ပိုယုံကြည်ရတယ်ပေါ့ယုံကြည်ရတဲ့ခါကြတော့မီဒီယာတွေပြောတဲ့ဟာကိုပို့ပြီးတော့မှလက်ခံလို့ဟိုပို့ပြီးတော့မှသဘောကျကြတယ်ပေါ့ဆိုတဲ့ခါကြတော့အဲ့လိုမျိုးလေးတွေတော့ရှိတယ်တယောက်နဲ့တယောက်မတူတာလေးတွေရှိတယ်အဲ့ဒီသဘောသဘာဝကိုဒါတချို့ကြတော့လည်းနားမလည်တာရှိတာပေါ့ဘာလို့လဲဆိုတော့ခုနကဆွေးနွေးတဲ့အချိန်မှာလည်းပါတယ်ပေါ့ကျွန်တော်လည်းနားထောင်နေရတယ်ဘာလဲဆိုတဲ့ခါကြတော့ဟိုကိုယ့်ရဲ့အကြောင်းကိုဟိုကိုကအရင်ကောင်းတာတွေလုပ်ပြတဲ့အချိန်မှာကြတော့ဘယ်သူမှသတင်းမတင်ဘူးပေါ့အဲ balance မရှိဘူးပေါ့ဟိုမကောင်းတာလေးတစ်ခုပါသွားတဲ့အချိန်မှာကြတော့အကုန်လုံးကသင်ခံရရတယ်ဆိုတဲ့ခါကြလို့ရှိရင်သူတို့ကနည်းနည်းစိတ်နာသွားတာမျိုးလေးတွေရှိနိုင်တယ်အဲ့ဒီမှာနားလည်မှုတွေကလွဲပြီးတဲ့ခါကြတော့နောက်ပိုင်းမှာကျွန်တော်တို့ကဒီ professional ဖြစ်မှုကလည်းပဲနှစ်ဖက်စလုံးမှာကျွန်တော်အားနေတာတွေ့ရတယ်ဘာလို့လဲဆိုတော့ media relation ဟိုကိုယ်စားလှယ်တစ်ဖက်မှာလည်း media relation ဘိုင်းကိုတိတ်ပြီးတော့မှဟိုမကြွကျင်တာတွေရှိတယ်တစ်ဖက်မှာလည်းပဲဒီ media လောကမှာလည်းပဲကျွန်တော်တို့အစ်စ်လူသစ်တိုင်းနေရာလည်းများတယ်များတဲ့ခါကျတော့ကျွန်တော်တို့အဲ့မှာအခက်အခဲတွေကနည်းနည်းများတယ်ပေါ့လူတို့ကိုယ်စားလှယ်တွေကလည်းဒါလူသစ်တိုင်းနေပဲဆိုတဲ့ခါကျတော့ဒီဟာတွေကကျွန်တော်တို့ဒီခါနေတဲ့ဒီ gap ပေါ့နော်ဒီအဟောက်ကကျွန်တော်တို့ကပြင်းပြောင်းသွားဖို့နဲ့အပြန်အလှန်နားလည်ဖို့ဆိုရင်ကျွန်တော်မြင်တာကတော့ဗာလဲဆိုတော့ definite တစ်ဖက်ရန်သူမဟုတ်ဘူးဆိုတာအရင်ဆုံးသိဖို့လိုတယ် friendly attitude ပေါ့ကျွန်တော်ပြောမယ်ဆိုရင်တော့တယောက်နဲ့တယောက်ခင်မင်ရမယ်ဆိုတဲ့ definite တစ်ဖက်ဟိုအပြုသဘောနဲ့ကျွန်တော်တို့အလုပ်လုပ်ကြရမယ်ဆိုတဲ့စိတ်ဓာတ်ကတော့ကျွန်တော်တို့နှစ်ဖက်စလုံးမနားလည်မှုအခြေခံတည်ဆောက်ဖို့လိုတယ်လို့မြင်တယ်အဲ့ဒီအခြေခံမတည်ဆောက်နိုင်မင်းနဲ့ကျွန်တော်မရ definite တစ်ဖက်ဟိုတိုက်ခိုက်လိုက်မှာပဲဒုက္ခပေးမှာပဲလို့မြင်လို့ရှိရင်ကျွန်တော်တို့ဒီကဏ္ဍကမတိုးတက်တော့ဘူးအခုဆိုရင်ပူဆိုးတာပါလဲဆိုတော့ဒီကျွန်တော်တို့မီဒီယာတွေရဲ့အခန့်ကဏ္ဍကပို့ပြီးတော့ကျင်းကျောင်းလာတာတွေ့ရတယ်တစ်ဖက်မှာနိုင်ငံရေးကြောင်းမလို့ကြည့်ပဲမဟုတ်ဘူးတစ်ဖက်ဒီ online media အရင် social media တွေအရင်ပွင့်လင်းလာတဲ့အချိန်မှာမီဒီယာတွေရဲ့လုတ်ခွင့်တာကင်ခွင့်ကကျွန်တော်နည်းနည်းပို့ကျင်းလာတာပေါ့ကျင်းလာတဲ့အခါမှာသူကပို့ကျူးစားရတယ်အားထုတ်ရတာတွေရှိကျွန်တော်တို့ကတော့ဒါကိုသဘောပေါက်တယ်ဆိုတဲ့အခါကျတော့ဒါကိုကျွန်တော်တို့ကဟိုကုသလေဒီဈာမကုသလေဒီနဲ့ကျွန်တော်တို့မီဒီယာနဲ့ဈာမဆိုလို့ရှိရင်ဘာလို့ရမလဲဆိုလို့ရှိရင်ကျွန်တော်တို့ကနှစ်ဖက်အပြန်အလှန်လေးစားမှုတစ်ခုတော့ကျွန်တော်တို့တိဆောက်ရမယ်လို့ကျွန်တော်မြင်တယ်မီဒီယာတွေကကျွန်တော်သတင်းမတင်လို့မရဘူးပြည်သူလူထုသိအောင်ကတော့တင်ကိုတင်နေရမှာပဲဟိုသတင်းရယူခွင့်လည်းရှိကိုရှိနေရမှာဟိုအချင်းနဲ့တပြင်းညီလည်းကျွန်တော်ရှိနေရမှာပေါ့အဲ့တော့ကုသလေဒီဘက်ကလည်းပဲဒါကိုအပြန်အလှန်သဘောပေါက်ရမယ်လို့ကျွန်တော်တို့မြင်တယ်ပေါ့လေ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကိုတရားသွေးရဲ့သဘောထားရောခင်ဗျာကျွန်တော်ခုလိုတစ်ဖက်နဲ့အပုတ်တစ်ကလေးတွေဖြစ်နေရတဲ့ကိစ္စတွေကဟိုတစ်ဖက်နဲ့တစ်ဖက်မှာအလုပ်တဘာဝကိုသဘောမပေါက်တာကြောင့်လားဒါမှမဟုတ်ကိုလုတ်တဲ့အလုပ်ကမှပိုအရေးကြီးရဲ့ဆိုတော့အမြင်မျိုးတွေကြောင့်ကွာဟနေရလားဘာကြောင့်လဲ
အရင်ကတော့အခြေခံကြတော့ဆက်ဆက်ပြောရရင်တော့ကျွန်တော်တက်မတော့ပြည်စီတွေကပွင့်လင်းပြောရရင်မီဒီယာသားမမေးလို့တိုက်နေတယ်ဆိုအဲ့သဘောသားရှိတယ်ဒီတော့တက်နိုင်ရင်ဆောင်ကျင်တယ်တက်နိုင်ရင်မပြောကျင်ဘူးကြဒါပေမဲ့တစ်ခါတလေကြောက်တဲ့သဘောလိုအပ်ချက်အရာမီဒီယာကိုကြိုးကျင်တဲ့ကိစ္စမျိုးတွေပေါ်လာတဲ့ခါကျပြန်တော့မှတို့ကကမန်းစားတဲ့ကျွန်တော်တို့မီဒီယာကိုချိတ်ဆက်ပြီးပြောတဲ့ဟာမျိုးလည်းရှိတယ်ဆိုတော့သူတို့ဘက်မှာလည်းလူအဓိကသူတို့ဘက်ကလူအပ်ချက်ရှိတယ်ဗျ။ဒါဖြစ်လို့လဲဆိုတော့ဟိုသူတို့ဘက်ကဒီ media friendly ဟလာဖြစ်နေတဲ့ဟိုပါပေါ့နော်အမြင်မျိုးနဲ့ချင်းချမှုမျိုးသူတို့ဘက်ကစတင်လို့လို့လေဆိုတော့အခါကျတော့ဟိုအဓိကတော့ဒါသူတို့ကပြောမဆိုမှရှိသွားရင်သူတို့ကတော့ဝန်ထမ်းအဖွဲ့ကြီးကနေလာတာဖြစ်တဲ့ကြောင့်မလို့စိတ်နဲ့စိတ်ကြဲကျွန်တော်တို့ပြားရည်လဲသူတို့စိတ်ကြည့်သွေးရင်ကဖြစ်မှာပေါ့နော်။ဆိုတော့အခါကျတော့နောက်တစ်ခုကနိုင်ငံရေးနဲ့ပတ်သက်ပြီးတော့လည်းဟလာပြောရဆိုရတဲ့အခါမှာဘာသာပြန်သွားမှာလေစိတ်ကြည့်ဆိုရင်တော့မသိဘူးဆိုတော့လည်းဒါကအခုတက်တော့ကိုယ်စလေဆိုတော့ကျွန်တော်တို့ဒီတာဝန်ယူတဲ့အချိန်မှာဒီအကောင်ဝင်ရဲ့သဘောတဘာဝကကျွန်တော်တို့မီဒီယာနဲ့ပြောရမယ်ပြောစရာရှိပြောရမယ်ဟလာပြောမှရှိသူမှရှိသွားတယ်အဲ့ဒီကြောင်ခံရမှာပဲမတတ်နိုင်ဘူးဒါတော့ကျွန်တော်တို့
တာဝန်ယူရမှာပေါ့နော်ကျွန်တ
ော်ဒီလောက်ရဲ့အဓိကလိုအပ်ချက်ဖြစ်တဲ့မီဒီယာနဲ့တွေ့တဲ့ကိစ္စကိုရေတည်းနည်းပြေဖို့လိုတယ်ကိုယ့်ဘက်ကလည်းအမှားယွင်းမရှိအောင်ပြင်ဆင်လာပြီးတော့ကျွန်တော်တို့ဒီဟိုမီဒီယာတွေနဲ့ friendly ဖြစ်အောင်ကျွန်တော်တို့ချင်းပြတ်ပြီးဟလာဟိုတက်တွေနိုင်ငံရှာပြီးတော့ကျွန်တော်တို့ပြေဆိုပေါက်ရတာကျွန်တော်တို့ engagement ပေါ့နော်ကျွန်တော်တို့ ठी တွေ့တာဟိုခြေဆောက်ကျွန်တော်တို့ဒီကိုယ်စလဲတွေနဲ့ဒီပြားတွေကြားမှာဒီကောင်းပေါ့နဲ့ဆက်ဆံရေးတွေထူထောင်မှုဟိုနိုင်ငံရေးကျွန်တော်တို့ဒီအဓိကသက်တော်ကြီးကကျွန်တော်တို့ဒီလိုဒီဖြည့်ရယ်ကျွန်တော်တို့တကယ်ဘာမှမမပြရမယ်ကျွန်တော်မန္တန်ကြီးအဲ့ဒီမန္တန်ကြီးကတာတာရာရာနဲ့ကျွန်တော်တို့ဒီပေါ့နော်လူကြီးရဲ့ရှေ့ကိုဒီပြားတွေတစ်ဆင့်ဟလာသူထားပြနိုင်တယ်သူတို့ရှိလို့ကျွန်တော်တန်းပြရင်သူတို့ဆူတာရောပြောမှုတယ်ဆိုတော့အဲ့ဒါကိုတပ်ပေါ်တော့ကိုယ်စီပြန်ချပြရမယ်သူတို့မီဒီယာရဲ့ဘက်ကလည်းလိုအပ်တဲ့အလားပြပြရတဲ့စိတ်ကြတယ်သူတို့မီဒီယာဆိုရင်တောက်တရာညွှန်တရာဟလာဆိုရင်ကစိတ်ပူကြမတွေ့ရစရာမျိုးဘယ်ဟာကဖြစ်နေလဲဆိုတော့ကျွန်တော်တို့ဘက်ကလည်းရှာပြီးကိုယ့်ဘက်ကိုလည်းပြပြရပြင်ဆင်ရမှာပေါ့နော
်ဒါ
ကကျွန်တော်တို့အသက်ဖက်လုံးမှာလူတွေရဲ့အဲပြင်ဆင်ရမယ့်တက်ကြတယ်ကြ
โอเคကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုစာပေးပို့ပြီးတော့ဆွေးနွေးထားတဲ့နောက်ဆုံးပုဂ္ဂိုလ်တူလည်းရှိနေပါတယ်အမေရိကန်ပြည်ထောင်စုကမောင်တက်တနာရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗ
ျလွတ်တော်တွေကကိုယ်စားလှယ85ရာခိုင်နှုန်းဟာပြည်သူတွေကတိုက်ရိုက်ရွေးချယ်တင်းမြောက်ထားတဲ့ကိုယ်စားလှယ်တွေဖြစ်တာကြောင့်ပြည်သူကိုတောင်းပန်ယူမှုတောင်းပန်ခံမှုအပြည့်ရှိကြပါတယ်လွတ်တော်ရေးထဲမှာဒီကိုယ်စားလှယ်တွေဟာပြည်သူတွေရာသင်ရထိုက်တဲ့အခွင့်အရေးတွေ ပေးထားတဲ့ဂတိအတိုင်းတကယ်ကြိုးပမ်းဆောင်ရွက်နေတာတွေဟုတ်မဟုတ်ကျွန်တော်တို့ပြည်သူတွေကသတင်းသမားတွေစီကနေတဆင့်ကြားသိနေရတဲ့အတွက်ကိုယ်စလဲတွေရဲ့အကြီးချင်းကိုမှန်းဆလို့ရနိုင်ပါတယ်။ဒါပြင်ကိုယ်စလဲတွေကိုလည်းထိန်းချောင်းလို့ရနိုင်တယ်လို့ကိုယ်စလဲတော်ကြီးတွေရဲ့သင်ပြန်လက္ခဏာတွေကိုပါတိုက်ရိုက်မြင်တွေ့ခွင့်ရကြတဲ့အတွက်လွတ်တော်နဲ့ပြည်သူတွေအတွက်များစွာအကျိုးရှိတယ်လို့ယူဆမိပါတယ်။သတင်းသမားတွေရဲ့အမေးတွေကိုပြန်ဖြေတာမဖြေတာကိုယ်စလဲတော်တွေရဲ့ပုဂ္ဂလိကကိစ္စလို့ယူဆမိပါတယ်။ဒီလိုဒီမိုကရေစီလမ်းကြောင်းတက်မှတ်ဖို့အတွက်ရောပြည်သူတွေအတွက်ပါအလွန်အကျိုးရှိတဲ့လွတ်တော်သတင်းရယူခွင့်ကိုကန့်သတ်ဖို့25ရာခိုင်နှုန်းတွေကတောင်းဆိုတာဟာလုံးဝမဖြစ်သင့်ဘူးလို့ယူဆမိပါတယ်
။ဟုတ်ကဲ့ဒါတော့အမေရိကန်ပြောင်းစုကမောင်တသနာပေးစာပါ။ဆိုတော့ကျွန်တော်အစီအစဉ်ပြီးဆုံးမှုအချိန်1မိနစ်လောက်တော့ကျန်ပါသေးတယ်။ဆိုတော့နောက်ဆုံးအနေနဲ့ကိုမျိုးစောအောင်နင်းနေပါလေမီဒီယာတွေနဲ့ဆက်ဆံရေးကောင်းဖို့အရေးအကြီးဆုံးလုပ်စီချင်တာဘာများရှိရလို့ပြောနိုင်မလဲခင်ဗျအ
ဓိကကတော့ဗျာကျွန်တော်တို့ကကျွန်တော်အနေနဲ့ဗာမြင်လဲဆိုတော့မီဒီယာနဲ့လွတ်တော်ကိုယ်စားလှယ်နဲ့ဆက်ဆံရေးကောင်းဖို့ရောမီဒီယာကဏ္ဍဟိုကိုယ့်အလုပ်ကိုပို့ပြီးတော့မှအချင်းပြပြလုပ်နိုင်ဖို့ရောကိုယ်စားလှယ်တွေရဲ့ဒီကျွန်တော်တို့တင်ပြချက်တွေဟိုကျွန်တော်တို့ပြည်သူလူထုစီရောက်အောင်မက်ဆေ့တွေပို့နိုင်ဖို့ရောဒါအပြန်အလှန်အကျိုးစီးပွားရှိနေတဲ့အပေါ်မှာပို့ကောင်းဖို့ဆိုလို့ရှိရင်တော့ဒီလွတ်တော်မှာရှိနေတဲ့အခက်အခဲတွေသတင်းယူတဲ့နေရာမှာရှိနေတဲ့အခက်အခဲတွေအင်တာဗျူးတဲ့နေရာမှာရှိနေတဲ့အခက်အခဲတွေကိုဒါလွတ်တော်ဥက္ကဋ္ဌတွေနိုင်ငံကကြီးတွေနဲ့ကျွန်တော်တို့ကတော့မီဒီယာအဖွဲ့တွေနဲ့ဒါအစည်းအဝေးဒါလုပ်ပြီးတော့မှဒါလွတ်တော်ခွင့်ရေးကော်မတီတွေနဲ့ကျွန်တော်တို့ဒါသက်ဆိုင်ရာကော်မတီဥက္ကဋ္ဌတွေပေါ့လေနော်ပါပြီးတော့မှမီဒီယာတွေကလည်းသက်ဆိုင်တဲ့သူတွေပါပြီးတော့မှကျွန်တော်တို့ဒါဆွေးနွေးအဖြေရှာဖို့လိုတယ်လို့ကျွန်တော်တို့မြင်ပါတယ်ဗျ
ပါဝင်ဆွေးနွေးပေးတဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးမျိုးစောအောင်တင်ဆက်ဆရာဦးတီယာသွေးနဲ့ပါဝင်ဆွေးနွေးသူတွေတောထရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
လွတ်တော်တွင်မှလွတ်လပ်စွာသတင်းရယူခွင့်နဲ့ပတ်သက်တဲ့အကြောင်းအရာတွေပေါ်အခြေခံပြီးတော့ဆွေးနွေးထားတဲ့စနေနေ့ည VO ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်နှားဆင်ခဲ့ရတာပဲဖြစ်ပါတယ်ခင်ဗျာအခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာနိုင်ငံတကာသတင်းအကြီးအကျယ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါအောင်ဗျာ
။ကုလသမဂ္ဂတွင်မူကြဟောနိုဘယ်ငင်းချမ်းရေးဆုရှင်ကိုဖီအန်နန်ဟာအသက်80ရွယ်မှာကနဒါနာမကျန်းဖြစ်ပြီးစနေနေ့ကအေးအေးချမ်းချမ်းနဲ့ကိုလွန်တော်ပြီဖြစ်ကြောင်းသူ့မိသားစုနဲ့သူ့ရဲ့ဖောင်ဒေးရှင်းတို့ကထွတ်ထောက်မှကြေညာပါရယ်။မစ္စတာအန်နန်ဟာပိုမျှတာပြီးပိုငင်းချမ်းနဲ့ကဘာကြီးဖြစ်လာရေးသူ့ဘဝတသက်တားလုံးလှုပ်ဆောင်ခဲ့တဲ့ကဘာအထင်ကြီးအကောင်းဆောင်နဲ့စိုးနှစ်မှုအပြည့်ရှိတဲ့နိုင်ငံတကာဝါဒီတူးဖြစ်တဲ့သူရဲ့ပြောင်မြောက်တဲ့အလုပ်ကိုင်နဲ့ကုလသမဂ္ဂအဖွဲ့ကိုခေါင်းဆောင်မှုတည်တံတလျှောက်ငြိမ်းချမ်းရေးဆင်ဆက်မပြတ်ဖွံ့ဖြိုးတိုးတက်ရေးလူခွင့်ရေးနဲ့တရားဥပဒေစိုးမိုးရေးတို့အတွက်ဆွမ်းဆန်းတမန်လှုပ်ဆောင်ခဲ့သူဖြစ်တယ်လို့ Twitter ပေါ်ကကြေညာချက်မှာဖော်ပြထားပါတယ်။နိုင်ငံတော်တမင်ငံပုဂ္ဂိုလ်နိုင်ငံရေးဝန်ကြီးတော်ဆန်းစုကြည်ဟာစင်ကာပူဝန်ကြီးချုပ်လီဆန်လုံးရဲ့ဖိတ်ကြားချက်အရအခုလ19ရက်ဒီကနေ့ကနေပြီးတော့22ရက်နေ့အထိစင်ကာပူနိုင်ငံကိုလူသဘောခီးစဉ်နဲ့လာရောက်မယ်ကြောင်းစင်ကာပူနိုင်ငံသားရဲ့ဌာနရဲ့ဩဂုတ်လ17ရက်နေ့စွဲနဲ့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။ဒေါက်ဆန်းစုကြည်ဟာဩဂုတ်လ20ရက်နေ့ကျရင် Grand Hyatt Hotel မှာ43ကြိမ်မြောက်စင်ကာပူ Lecture မင်းကွန်းကိုပြောဖို့ရှိပြီး Myanmar's Democratic Transition Challenges and Way Forward လို့ခေါင်းစဉ်တက်ထားတဲ့အဲ့ဒီမင်းကွန်းမှာလက်ရှိဆိုးရွားဖွယ်ရဲ့အောင်မြင်မှုတွေနဲ့ရင်ဆိုင်နေရတဲ့အခြေအနေတွေကိုပြောမှာဖြစ်တယ်လို့စင်ကာပူကလာတဲ့အထင်တွေမှာဖော်ပြပါတယ်။ပါကစ္စတန်ဝန်ကြီးချုပ်အဖြစ်ရွေးကောက်တင်မြှောက်ခံထားရတဲ့ခရစ်ကက်ဂျော်မိုဟောင်းအီမရမ်ခန်ဟာစနေနေ့ကတန်သစ္စာကျင်းဆိုပါတယ်ဝန်ကြီးချုပ်အနေနဲ့ညွန်မောဆိုးရွားဖွယ်စည်းဖို့လှုပ်ဆောင်တာမှာအီမရမ်ခန်အတွက်စိန်ခေါ်မှုတွေကတော့ရှိနေပါတယ်ပါကစ္စတန်နိုင်ငံမှာဆယ်စုနှစ်ပေါင်းများစွာကြာခေါင်းဆောင်မှုအပြောင်းအလဲမှာစစ်တပ်အုပ်ချုပ်တဲ့အချိန်ကာလတချို့ကိုပြီးတဲ့နောက်အခုညွန်မောဆိုးရွားဖွယ်စည်းရတော့မှာဖြစ်ပါတယ်ဆော်ဒီအာရေဗျနိုင်ငံမှာနှစ်စဉ်ပြုလုပ်နေကြ9ရက်ကြာ Hajj ဘုရားပွဲပြုပွဲတွေကဘာအရရက်ကလာမဲ့ဘုရားပူပေါင်းတသန်းခွဲကျော်ကိုလက်ခံမှုပြင်ဆင်မှုတွေပြီးစီးသွားပါပြီဒီကနေ့တနင်္ဂနွေမှာစတင်မဲ့အစ္စလာမ်ဘာသာဝင်တွေရဲ့နှစ်စဉ် Hajj ဘုရားပွဲကိုစောင့်ကြည့်နိုင်ဖို့မီနာ၊မက်ကာ၊မောင့်အာဖာစတဲ့မြို့နေရာတွေမှာလူမျိုးရေးဝန်ထမ်းပေါင်းတသိန်းကျော်ကိုချထားမယ်လို့ဆော်ဒီပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရကပြောပါတယ်အင်ဒိယနိုင်ငံကအင်ရှင်မြစ်လက်ခံကျင်းပတဲ့ Asian Games အာရှအကစားပွဲတော်ဖွံ့ဖြိုးကိုစနေနေ့ကကျင်းပပြီးသမ္မတဂျိုကိုဝီဒိုဒိုကိုလည်းတက်ရောက်မင်းဝန်ပြောပါရယ်ဖွံ့ဖြိုးကဏ္ဍတက်ရောက်သူတွေရဲ့ထူးအော်ဟစ်အားပေးကြတာကတော့ကိုရီးယားနှစ်နိုင်ငံကအာကစားသမားတွေပေါင်းစည်းရေးလမ်းနောက်မှာဘေကျင်းရှင်လျှောက်ပြီးကွင်းထဲအတူဝင်လာကြတဲ့အမြင်ကွင်းပဲဖြစ်ပါရခင်ဗျာ
ကျေးဇူးတင်ပါတယ်ခင်ဗျာနိုင်ငံတကာသတင်းအကြီးအကျယ်ကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကမန်အင်ဂျင်နိုင်ဖြစ်ပါတယ်အတန်ပိုင်းဆိုင်ရာအင်ဂျင်တွေကတော့ Geek Home ဖြစ်ပါတယ်ဒီကနေ့မနေ့690ထုတ်လွှင့်တဲ့ VOA အစီအစဉ်တွေကိုလိုင်းနိုမီတာ2450 51နဲ့လိုင်းလတ်190တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ် VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.